Welcome to the Voice of America in Burmese.
저 대위 민글라 펴펴네 삐즈오네 매네킨 되자바드기냐 뷰 아메리칸 단예 2018 쿠네 에빌라 22예 세네니 매네킨 시즌네고 아메리칸 비랑수 워싱턴 DC 묘로가니 사틴 톨륜니 바비 라인노 미터 30네 40 48 50 도가니 판유 나센네 마레크냐 저는 냥웬 엄마 니기네 매네킨 시즌네고 당원유 텐셋 마바크냐
저마가로 수면모 마신 디 삐드 나이간 마 자다 ပရင်းနေက ဖြစ်ခဲ့တဲ့ ဒီပြစ်ခတ်သူဟာ ဘသူဘဝ ဖြစ်တယ်ဆိုတာကို တာဝန်ရှိသူတွေက ထုတ်ပြန်လိုက်ပါတယ် တခါ အမေရိကန် မှာတော့ သမ္မတ ဩဘာမာ လက်ထက်က ပြဋ္ဌာန်းခဲ့တဲ့ အကောက်ခွန်ဆရာ စီးမြင်စည်းကမ်းတွေကို ပြန်လည် သုံးသပ်ဖို့အတွက် သမ္မတ ဒေါ်နယ် ထရမ့်က ညွှန်ကြားလိုက်ပါတယ် ဒီလိုမျိုး ထိတ်တန့်ရောက်နေတဲ့ သတင်းတွေကိုတော့ ဒေါက်ခင် မျိုးသက်နဲ့ အကြေညာပေးပါမယ်ရှင်
ဟုတ်ကဲ့ပါခင်ဗျာ ပြည်သူနိုင်ငံမှာ အခုနောက်ဆုံး အတန်းဖက် တိုက်ခိုက်မှု အပြီး လုံခြုံရေး အခြေအနေက ဘယ်လို ရှိပါသလဲ
ဒီကိစ္စရ မျိုးရဲ့ အဓိက တောင်းစီလီစီမှာ ဖြစ်တဲ့ သမ္မတ အိမ်ရဲ့ မဝေးဘူးပါဗျာ
ဒီအကြောင်းနဲ့အတူရှင်းနေဦးကိုနီလုတ်ကြံခံရမှုနောက်ဆုံးအခြေအနေနဲ့ထိုင်းနယ်ဇက်ရနောင်းမြို့မှာမြန်မာအလို့သမားတွေဖမ်းခံရတာဘာကြောင့်ပါလဲဆိုတာနဲ့အသေးအရောင်အတော်ပိုးဘီနဲ့စီဒီပိုးရှိသူတွေဘလောက်ထိများလာနေပြီလဲဆိုတာတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဒေါက်ခင်မျိုးသက်တို့ကပြောပြပေးပါဦးခင်ဗျာ
ပြည်သူနိုင်ငံပါရီမျိုးတော်မျိုးလယ်မှာကြာသာရေးနေတဲ့ကောင်ကပြစ်ခတ်ခဲ့တဲ့သနတ်သမားအလောင်းသားမှာ IS စစ်သွေးကြွအဖွဲ့ကိုချီးကျူးရေးသားထားတဲ့စာတွေ့ရှိခဲ့တယ်လို့အစိုးရရှေ့နေ François Mollen ကပြောကြားခဲ့ပါတယ်။ Champs-Élysées လမ်းမကြီးပေါ်မှာရဲတယောက်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုလုပ်ခဲ့သူဟာအသက် 39 နှစ်အရွယ် Karim Shafi ဆိုသူဖြစ်ပြီးတော့အရင်ကလည်းရဲတပ်ဖွဲ့အပေါ်တိုက်ခိုက်ဖို့ကြိုးစားမှုအပါအဝင်ရဲမှတ်တမ်းဝင်နေသူဖြစ်တယ်လို့တောက်ကြဒီကသတင်းစာရှင်းလင်းပွဲမှာ Mr. Mollen ကပြောကြားခဲ့ပါတယ်။ February လာတော့ကရှော့ဖီကိုရဲကဖမ်းဆီးခဲ့ပြီးမြဲတရားစွဲဖို့ခိုင်လုံတဲ့အထောက်အထားမရှိတဲ့အတွက်ပြန်လွှတ်ခဲ့ရပါတယ်။ IS စစ်သွေးကြွအဖွဲ့ကတော့တနတ်သမားဟာသူတို့ရဲ့တိုက်ခိုက်ရေးသမားတယောက်ဖြစ်ပြီးတော့ Belgium နိုင်ငံသားအဘူယူဆက်ဖြစ်တယ်လို့ဆိုထားပါတယ်။ရှော့ဖီနဲ့အတူကြံရပါရရှိမရှိဆိုတာကိုရဲကဖော်ထုတ်နိုင်ဖို့ကြိုးစားနေတယ်လို့ Mr. Mollen ကပြောကြားခဲ့ပါတယ်။ ပြည်သူနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပမှာမို့ရွေးကောက်ပွဲနေကြရင်လုံခြုံရေးတင်းကျပ်ဖို့လည်းပြင်ဆင်နေပါတယ်။ တောက်ကြနေတော့ကနောက်ဆုံးမဲဆွယ်ရက်ဖြစ်ပေမဲ့အဓိကသမ္မတလောင်းတွေဖြစ်ကြတဲ့ Emmanuel Macron, François Fillon နဲ့ Marie Le Pen တို့ကတိုက်ခိုက်မှုကြောင့်စီယုံမဲဆွယ်ပွဲတွေကိုဖျက်ခဲ့ပါတယ်။လက်ရရင်သမ္မတလောင်း Jean-Luc Mélenchon တယောက်ပဲပါရီမြို့တော်မှာမဲဆွယ်ပွဲလုပ်ခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးမှနေဆက်အဝင်ထွက်တွေကိုပြန်လည်စစ်ဆေးဖို့နဲ့ ထောက်လိုက်ရင်ဌာနကစောင့်ကြည့်စည်းရင်းဝင်နေတဲ့နိုင်ငံသားတွေကိုနိုင်ငံတွေကနှင်ထုတ်ဖို့အမျိုးသားရေးဝါဒီမရီလက်ပန်ကတောက်ချာနေကပြောကြားခဲ့တဲ့အတွက်လက်ပန်ဟာတောက်ခတ်မှုကိုအတုံးချပြီးတော့နိုင်ငံရေးအမြတ်ထုတ်ဖို့ကြိုးစားတယ်လို့ဝေဖန်ခံခဲ့ရပါတယ်။တိုက်ခိုက်မှုကဒီသမ္မတရွေးကောက်ပွဲအပေါ်မှာအများကြီးတက်ရောက်လိမ့်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတွစ်တာလူမှုကွ
နဲ့အမြောက်အများတက်ဆင်ထားတဲ့တာလီဘန်အသေးခံဘုံခွဲသမားတွေပါတဲ့အဖွဲ့ကဝင်ရောက်စီးနှင်းတိုက်ခိုက်ခဲ့တဲ့အတွက်စစ်သားဒါဇင်နဲ့ချီပြီးတေဆုံးခဲ့ရပါတယ်။ဘော့ခ်ခရိုင်ရဲ့မြို့တော်မဇာအိုင်ရှရဖ်မှာရှိတဲ့209ရှဟင်းကိုစစ်ထဏာချုပ်ထက်ကိုလက်နက်ကင်တိုက်ခိုက်သူတွေဝင်နိုင်ဖို့အတွက်အဝင်ကိတ်မှာအသေးခံဘုံခွဲသမားကသူ့ကိုယ်သူဘုံခွဲတိုက်ခိုက်ခဲ့တာနဲ့စတင်ခဲ့တယ်လို့ဒေတာအာနာပိုင်တွေကပြောပါတယ်။တပုံတွေဟာအာဖဂန်စစ်တပ်ရင်နှစ်ဆင်းနဲ့ရောက်လာပြီးအစိုးရစစ်သားတွေပုံစံရုပ်ဖြတ်ထားကြတယ်လို့မျက်မြင်သက်သေတွေက VOA ကိုပြောပါတယ်။သူတို့ဟာနေ့လယ်ဝတ်ပြုဆူတောင်းမှုအပြီးဘလီဝုဒ်ကျောင်းတဲကထွက်လာနေတဲ့အာဖဂန်အမျိုးသားတပ်ကတာဝန်ရှိသူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်ခဲ့တာလို့ပြောပါတယ်။တိုက်ခိုက်လာတဲ့အဖွဲ့ကအဆောက်အဦတွေကစားသောက်ရုံနဲ့ဝင်စီးခဲ့ကြပြီးတဲ့နောက်မှာအာဖဂန်ကွန်မန်ဒိုတပ်တွေဝိုင်းလာပြီးပြင်းထန်တဲ့ပစ်ခတ်မှုတွေဖြစ်ပွားခဲ့ရတယ်လို့အသေးပြောက်တွေလည်းရှိခဲ့တာပါ။American Pho ကကိထနာပြောခွင့်ရကတော့တိုက်ပွဲတွေဖြစ်ပွားစဉ်အတွင်းအာဖဂန်တပ်သားဒါဇင်ပေါင်းများစွာနဲ့မှောင်ယွင်းပစ်ခတ်မှုကြောင့်တေဆုံးခဲ့ရတယ်လို့သတင်းတောက်တွေကိုပြောပါတယ်။ထိခိုက်မှုမှာတေဆုံးသူ50ကျော်မယ်လို့ခန့်မှန်းပါတယ်။အာဖဂန်တပ်သားအများပြားတေဆုံးစေတဲ့အသေးခံဘုံခွဲသမားအတော်များများပေါင်းနဲ့တိုက်ခိုက်မှုကိုသူတို့လှုပ်ဆောင်တာလို့တာလီဘန်တွေကပြောပါတယ်။
American ပြည်ထောင်စုမှာအရင်သမ္မတဟောင်းအိုဘားမားလက်ထက်ကထုတ်ပြန်ခဲ့တဲ့အကောက်ခွန်ဆိုင်ရာစီးမျဉ်းစည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့ညွှန်ကြားမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကလက်မှတ်ရေးထိုးခဲ့ပါတယ်။သုံးသပ်ချက်တွေကိုရက်180အတွင်းမှအစီရင်ခံဖို့အတွက်ဗန်နာရေးဝန်ကြီးစတီဗင်မနူရှန်ကိုသမ္မတကညွှန်ကြားလိုက်တာပါ။ American ကုမ္ပဏီတွေအနေနဲ့အခွန်အများကြီးမပေးရအောင်လို့နိုင်ငံသားမှရုံးချုပ်တွေသွားဖွင့်တာခက်ခဲအောင်သမ္မတအိုဘားမားလက်ထက်ကလှုပ်ထားပေမဲ့အဲ့ဒီကန့်သက်ထားတဲ့စီကံတွေကိုပြန်လဲသုံးသပ်ဖို့သမ္မတထရမ့်ကအခုညွှန်ကြားလိုက်တဲ့အတွက် နိုင်ငံသားမှဝင်ငွေပြဖို့ကုမ္ပဏီတွေအတွက်ပို့ပြီးလမ်းပွင့်သွားစေပါတယ်။ပြီးခဲ့တဲ့18လအတွင်းပြဋ္ဌာန်းခဲ့တဲ့အကောက်ခွန်ဆိုင်ရာစီးမြင့်တွေကိုပြန်လည်သုံးသပ်ဖို့ဗန္ဒာယီဌာနချုပ်မှလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတကအမိန့်ထုတ်ခဲ့တဲ့အပြင်အမေရိကန်စီးပွားရေးကြာဆင်းနေတဲ့2010ခုနှစ်တုန်းကပြဋ္ဌာန်းခဲ့တဲ့ဗန္ဒာယီဆိုင်ရာပြုပြင်ပြောင်းလဲမှုတွေကပယ်ဖျက်เสียပယ်ဖျက်ပြီးတော့ပိုကောင်းမွန်အောင်ပြင်ဆင်ဖို့လိုရာတွေကိုပြင်ဆင်ဖို့လဲသမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေနဲ့တဦးတယောက်ချင်းပေးဆောင်နေရတဲ့အခွင့်အရေးကိုအကြီးအကျယ်လျှော့ချမယ်အကောက်ခွန်ဆိုင်ရာကြီးမားတဲ့ပြုပြင်ပြောင်းလဲမှုတွေကိုလာမယ့်ပုတ်ထုံးနေ့ကျရင်ကျင်းညမယ်လို့လည်းသမ္မတထရမ့်ကပြောကြားထားပါတယ်စီးပွားရေးလုပ်ငန်းကြီးတွေအခွင့်မရှောင်နိုင်အောင်နဲ့နောက်ထပ်ဗန္ဒာယီပြဿနာတွေမဖြစ်စေအောင်လို့သမ္မတဟောင်းအိုဘားမားလက်ထက်တုန်းကဗန္ဒာယီနဲ့အကောက်ခွန်ဆိုင်ရာတင်းကျပ်တဲ့ဥပဒေတွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ရှင်
American နိုင်ငံမှာအတော်ကြီးပြောင်းလဲလာတယ်လို့ Israel တွေကသိနေကြောင်း Israel ဝန်ကြီးချုပ် Benjamin Netanyahu က Jerusalem ကိုရောက်နေတဲ့ American ကာကွယ်ဝန်ကြီး James Mattis ကိုတောက်ကြံနေမှာပြောပါတယ်။ဝန်ကြီး Mattis ရဲ့တောက်ကြံနေ Israel ကိုလာရောက်မှုဟာသမ္မတတဲ့ Trump အစိုးရတလက်ထက်အစိုးရဝန်ကြီးအဖွဲ့ဝင်တဦးပထမဆုံး Israel ကိုလာရောက်လဲပတ်တာလည်းဖြစ်ပါတယ်။ဒါဟာကြိုဆိုရမယ့်အပြောင်းလဲဖြစ်တယ်လို့ American ဥဆောင်မှုနဲ့မူဝါဒဆိုင်ရာမဟာဗျူဟာမြောက်အပြောင်းလဲဖြစ်တယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။ဝန်ကြီး Mattis ဟာတယ်လီဗစ်မှာအစ္စရေးကာကွယ်ရေးဝန်ကြီးအဗီဒေါ်လီဘာမန်နဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဝန်ကြီးချုပ်နန်တန်ယာဟုနဲ့ရောအစ္စရေးသမ္မတရူဗန်ရီဗလင်တို့နဲ့ပါတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယား၊ဆီးရီးယားနဲ့အီရန်နိုင်ငံတွေနဲ့ပတ်သက်ပြီးချင်းကပ်မှုကပြတ်သားမှုရှိပြီးခိုင်မာတယ်လို့ဝန်ကြီးလီဘာမန်ကပြောပြီးဝန်ကြီး Mattis ကိုချီးကျူးခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးကလည်း IS စစ်သွေးကြွတွေဟာနှစ်နိုင်ငံစလုံးရဲ့ဘုံရံသူဖြစ်ပြီးငြိမ်းချမ်းရစေဖို့ဘာပဲလုပ်ရလို့လှုပ်ဆောင်မယ်လို့ခရီးပေးပါတယ်။ဒီလိုလှုပ်ဆောင်မှာဆီးရီးယားသမ္မတဘက်ရှာအယ်အစဒ်အာနာဆက်တီမြဲရေးအကူအညီပေးနေတဲ့ Hezbollah လို့အကြမ်းဖက်အဖွဲ့နဲ့သူတို့ရဲ့ကိုပွားတွေအဆက်အသွယ်တွေနဲ့ရေချောင်းလှုပ်ရှားမှုတွေကနေတဆင့် Israel နဲ့သူ့အိမ်နီးချင်းတွေကိုပဲ့တင်းတက်ဒုံးကျင်နဲ့ဆက်ပြီးချင်းချောင်နေတဲ့ Iran တက်ကြွလှုပ်ရှားသူတွေရဲ့လုပ်ရက်ကိုရင်ဆိုင်တိုက်ခိုက်ရေးနဲ့ IS စစ်သွေးကြွတွေကိုချီးမုန်းဖို့တွေပါပါဝင်ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
စနေနေ့မနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်တောင်တရုတ်ပင်လယ်ထဲကရေပြင်းနယ်နိမိတ်အငင်းပွားမှုပြဿနာထက်မြောက်ကိုရီးယားရဲ့ချင်းချောက်ရံအပေါ်အမေရိကန်ကအာရုံစိုက်လွန်နေတယ်လို့စိုးရိမ်မှုတွေရှိနေချိန်မှာအမေရိကန်ကရှေ့တောင်အာရှနိုင်ငံတွေနဲ့ထိတွေ့ဆက်ဆံသွားမယ်ဆိုတာကိုပြန်လည်ပြသခဲ့ပါတယ်။တောင်တရုတ်ပင်လယ်ထဲကပိုင်တဲ့အငင်းပွားမှုလို့အရှေ့တောင်အာရှမဟာမိတ်နိုင်ငံတွေအတွက်အရေးကြီးတဲ့ကိစ္စတွေထက်မြောက်ကိုရီးယားအပေါ်အမေရိကန်ကတိတ်ကိုအာရုံစိုက်လွန်နေဆိုတဲ့အမြင်မရောက်စေဖို့အရေးကြီးတယ်လို့လေ့လာသူတချို့ကသတိပေးခဲ့ကြတာပါ။အရှိတောင်အာရှဒေသတွင်မှတရုတ်ကသူ့ရဲ့ဩဇာလွှမ်းမိုးမှုချက်ထွင်နိုင်ဖို့ကြိုးစားနေချိန်မှာတောင်တရုတ်ပင်လယ်ထဲကအငင်းပွားမှုတွေနဲ့ပတ်သက်လို့ရေရှည်သဘောတူညီမှုရရှိနိုင်ဖို့အတွက်အရှိတောင်အာရှနိုင်ငံတွေကလိုလားနေကြပါတယ်။ဒါပေမဲ့မြောက်ကိုရီးယားကိစ္စနဲ့ Pacific ရဝန်းနိုင်ငံများစီးပွားရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက် TPP ကနေနှုတ်ထွက်ဖို့ဆုံးဖြတ်ချက်တွေကြောင့် Trump အစိုးရသက်ရဲ့မူဝါဒကဘလို့လဲဆိုတာမေးခွန်းထုတ်စရာဖြစ်ခဲ့ပါတယ်။အမေရိကန်အနေနဲ့အာဆီယံအဖွဲ့ကြီးနဲ့လွတ်လပ်မျှတတဲ့ကုံသွယ်မှုတိုးမြင့်သွားမယ်လို့အမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူတွေကပြောကြားခဲ့ပါတယ်။အာဆီယံနိုင်ငံတွေဟာအမေရိကန်ပို့ကုန်ဒေါ်လာဘီလီယံ100ကျော်ဖို့နှစ်စဉ်ဝယ်ယူနေပြီးတော့ကုံသွယ်ရေးပမာဏကြောင့်အမေရိကန်အလုပ်အကိုင်9သိန်းကျော်ကိုအထောက်အကူဖြစ်စေတယ်လို့အရှိတောင်အာရှဆိုင်ရာအမေရိကန်ဒုလက်ထောင်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကပြောကြားခဲ့ပါတယ်။နောက်သတင်းနှစ်ပတ်အကြာကြာရင်တော့မေလ4ရက်နေ့ကျရင်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကို Washington မြို့တော်မှာတွေ့ဆုံဖို့လည်းစီစဉ်ထားပါတယ်ရှင်။
အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှင့်နေဦးကိုနီကိုလောက်ကျန်တက်ဖြတ်မှုမှာပါဝင်ပတ်သက်တဲ့တရားခံတွေကိုဧပြီလ27တောက်ကြနေ့ကရန်ကုန်မြောက်ပိုင်းခရင်တရားရုံးမှာ5ချိန်မြောက်ရုံးထုတ်ပါတယ်။လောက်ကျန်တက်ဖြတ်မှုနဲ့ပတ်သက်ပြီးတရားဆွဲဆိုခံရတဲ့တနတ်သမားချီလင်းပူပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့ကိုရုံးထုတ်ပါတယ်။လက်နက်မှုနဲ့ပတ်သက်ပြီးတရားခံပစ္စည်းကိုရဲသိမ်းစီခြင်းကရှာဖွေပုံစံမှာတက်တဲ့လက်မှတ်ထိုးပေးခဲ့တဲ့တရားလူပြတက်တဲ့ဦးလာထုတ်ကိုတောက်ကြနေ့မှာဆက်ဆဲတာပါ။တက်ပြေးလွတ်မြောက်နေစ ဆယ်တဲခန့်တူဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရဲ့အတွက်သူနောက်ဆုံးခြေရဖြောက်သွားတဲ့နေပြည်တော်မြို့တော်ကဖမ်းဝရမ်းထုတ်ပေးဖို့ဥက္ကုံရဲ့မှုလရှင်တွေကတောင်းဆိုပါတယ်နေပြည်တော်တော်ကဖမ်းဝရမ်းမရသေးပေမဲ့အောင်ဝင်းခိုင်ဖမ်းမိရဲ့နိုင်ငံတကာရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ရေးဝန်ကြီးဌာနပြောခွင့်ရဒုရဲမှူးကြီးတင်ဝင်းက VOA ကိုပြောပါတယ်ဥက္ကုံကိုလောက်ချံတက်ဖြတ်ခံမှုအတွက်6ချိန်မြောက်ရုံးချိန်ကို April 28နောက်တစ်ပတ်တောက်ချံနေမှာထပ်မံဆက်စည်းမှာဖြစ်ပါတယ်
ဥဝရသူနဲ့အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာတို့အပေါ်မစီမလျော်ပြောဆိုရဲဆိုတဲ့ဆွဆွဲချက်နဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ကိုဆွေဝင်းကိုအရေးယူပေးဖို့တိုင်ကြားထားမှုဟာအကြောင်းအချက်ခိုင်လုံမှုရှိတာကြောင့်ရာဇဝတ်ကြီးကျင့်ထုံးဥပဒေပုံမှန်203အရတရားရုံးကနေအမှုကိုပါလတ်လိုက်ပါတယ်ကျောက်တရားမြို့နယ်တရားရုံးကပယ်ချလိုက်ပြီမဲ့လေခရိုင်တိုင်းတရားရုံးတွေအထိအဆင့်ဆင့်တိုင်ကြားသွားမှာဖြစ်တယ်လို့တရားလိုကိုတမျိုးဦးကပြောပါတယ်ကိုဆွေဝင်းရဲ့ပြောကြားမှုတွေဟာဘာသာတသနာအတွက်မတင့်တော်တဲ့အတွက်တရားစွဲတာဖြစ်တယ်လို့သူကဆိုပါတယ်တခါဥဝေရသူပါရာဇိကကြပြီးတော့ယဟန်ဘဝနိဋ္ဌိတန်သွားပြီဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့မန္တလေးမြို့ကကိုကျော်မျိုးရွှေကလည်းကိုဆွေဝင်းကိုမန္တလေးမှာဒီအမှု66ကားကြီးနဲ့တရားစွဲဆိုထားပါတယ်ရှင်
စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြင့်မွန်နဲ့ဒေါခင်မျိုးသက်တို့ကပြောပြခဲ့ကြတာပါ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို bami.voanews.com internet ဆာမျက်နှာကရော VOA မြန်မာပိုင်းရဲ့ Facebook ဆာမျက်နှာကပါအခုတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုတော့ဆက်သွယ်မေးမြန်းချက်သတင်းပေးပို့ချက်တွေကိုကြားရပါမယ် NLD ပါတီဥပဒေအကြံပေးအဖွဲ့ဝင်တရားလွှတ်တော်ရှေ့နေဦးကိုနီကိုလုံခြံတပ်ဖြတ်မှုမှာထွက်ပြေးလွတ်မြောက်နေစေတရားခံတူဖြစ်တဲ့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်သူနောက်ဆုံးခြေရာဖြောက်သွားတဲ့နေပြည်တော်မြို့တော်ဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဥက္ကုဏီရဲ့အမှုလိုက်ရှိနေကတောင်းဆိုပါတယ်တရားရုံးရဲ့စစ်ဆေးကြားနာချက်ဒီပေါ်မူတည်ပြီးတောင်းဆိုရတာဖြစ်ကြောင်းပြောပါတယ်ပြည်ထရေးဝန်ကြီးဌာနကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးနိုင်ငံတကာရဲတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပါတယ်ဒီအကြောင်းကိုဆက်ပြီးတင်ဆက်ချင်တာပါဥက္ကုဏီကိုလုံခြံမှုမှာပါဝင်ပတ်သက်တဲ့တရားခဏ်တွေကိုအေပီလ21ရက်တောက်ကြနေကရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ၅ချိန်မြောက်အဖြစ်ရုံးထုတ်ခဲ့တာပါလုံခြံတပ်ဖြတ်မှုတရားခဏ်တွေဖြစ်တဲ့တနတ်သမားကြည်လင်းပူးပေါင်းကြံစည်သူတွေဖြစ်တဲ့အောင်ဝင်းစော်ဇေယျဖြိုးအောင်ဝင်းထွန်းတို့ကိုရုံးထုတ်ခဲ့တာဖြစ်ပြီးလက်နက်မှုနဲ့ပတ်သက်လို့တရားခဏ်ရဲ့ပစ္စည်းကိုရဲကသိမ်းဆီးချိန်တုန်းကရှာဖွေပုံစံမှာတက်သည့်အဖြစ်လက်မှတ်ထိုးပေးခဲ့တဲ့တရားလိုပြတက်သည့်ဦးလှထုတ်ကိုစစ်ဆေးတာဖြစ်ပါတယ်ဒါပေမဲ့ဥက္ကုဏီကိုလုံခြံရမှာပူပေါင်းကြံစီသူတွေကတူဖြစ်တဲ့ထွက်ပြေးလွတ်မြောက်နေစေအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်အောင်ဝင်းခိုင်နောက်ဆုံးခြေရာဖြောက်သွားတဲ့နေပြည်တော်နဲ့တဝိုက်ကိုဖမ်းဝရမ်းထုတ်ပေးဖို့ဦးကိုနီရဲ့အမှုလိုက်ရှိနေဦးနေလာကတရားရုံးမှာထပ်မံတင်ပြတောင်းဆိုထားတယ်လို့ပြောပါတယ
်ထွက်ပြေးလွတ်မြောက်နေတဲ့အောင်ဝင်းခိုင်ကိုမူလဝရမ်းမှာပါတယ်လိစ္ဆာအပြင်မှာထွက်ပြေးလွတ်မြောက်သွားတဲ့နေပြည်တော်ဘေးအဆီးဥယျာဉ်နားမှာရှာဖွေဖမ်းဆီးဖို့ရာအဲ့ဒီနေရာဝရမ်းပစ်စောထပ်မထုတ်ပေးဖို့ကျွန်တော်လျှောက်ပါတယ်။အဲ့လျှောက်တဲ့ဟုတ်ဟာကိုပြလိုက်ပါတယ်။ဟိုတကယ်ထွက်ပြီးဝရဲ့နေရာကိုဖမ်းဝရမ်းမထုတ်ထားဘူး။ဒီအခွင့်မှာကျွန်တော်တို့ဆက်ဆိုကြရပေါ်ပေါက်တာနေဆက်ထွက်ပေါက်ဒီလီစိတီကနေပြီးတော့အောင်းဝင်းခံရထွက်ပြေးလွတ်မြောက်ခြင်းမရှိသေးဘူးဆိုတဲ့ဆက်ဆိုချက်ကိုတရားရုံးမှာတက်ဆိုင်ရာရဲအရာရှိရနေပြီးတော့ဆက်ဆိုချက်ပေးတော့ပါတယ်။ဒါကြောင့်မို့လို့တရားရုံးဆက်ဆိုချက်များအရာတော့ပြည်ရင်းမှာရှိနေတယ်ဆိုတဲ့အချက်လက်ကတော့ပေါ်ပေါက်နေပါတယ်။ဒါပြီးနဲ့သဘောအဆင့်ပြောမယ်ဆိုလို့ရှိရင်အခုလည်းမတင်ငင်ရဲ့အဲ့ဒီဆိုင်အားလုံးရေးတက်ခွဲတာဆောင်ရရမှာအခုလည်းမတင်ငင်ရဲ့ဆောင်ရခဲ့တာမရှိဘူ
း။နေပြည်တော်တဝိုက်ဖမ်းဝရမ်းထုတ်ပေးရေးတောင်းဆိုချက်ကိုအရင်တရားခွင်တုံးကပယ်ချခဲ့တာပါ။တရားခံပြေးမှုကိုရာဇဝတ်မှုကျင့်ထုံးပုံမှန်912အရာတရားရုံးကစစ်ဆေးရမှာလိုအပ်ချက်တွေရှိနေပြီးပြင်ဆင်မှုလုပ်ပေးဖို့ရှေ့နေဦးနေလာကတရားရုံးကိုတင်သွင်းထားပါတယ်။ရာဇဝတ်ဆိုင်ရာပြင်ဆင်မှုထဲမှာနေပြည်တော်တဝိုက်ဖမ်းဝရမ်းသည့်တစ်ခုထုတ်ပေးရေးနဲ့နောက်ထပ်တရားခံတွေဖော်ထုတ်နိုင်ရေးတရားရုံးမှာစုံစမ်းစစ်ဆေးနိုင်ဖို့လိုအပ်တဲ့အထောက်အထားတွေတရားရုံးကိုတင်သွင်းဖို့ဆိုတဲ့ကိစ္စတွေပါဝင်ပါတယ်။ဒါပေမဲ့တရားခံအောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးအတွက်နိုင်ငံတကာရဲတပ်ဖွဲ့ Interpol နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ပြည်ထရေးဝန်ကြီးဌာနပြောခွင့်ရဖို့ဒူရဲမှူးကြီးတင်ဝင်းကပြောပါတယ်
။စဖွဲ့ဟိုပြည်ထရေးဆောင်ကတွေကကျွန်တော်တို့ကသူ့ရဲ့ biography နဲ့အားလုံးတော့ပြည်နယ်တိုင်းအားလုံးကြီးဖြန့်ထားတယ်လေ။အဲဒီမှာ Interpol မှာလည်းအားလုံးပို့ပြီးတော့ဆောင်ရွက်နေတာပဲ။အဲ့ဒီအခြေအနေပါပဲ။အခုလက်ရှိတော့ဆောင်ရွက်ဆဲလို့ပဲသိထားပါ
နိုင်ငံတော်အတိုင်ပင်ခံယိုးညွန်ကြားရေးမှူးချုပ်ဦးစော်ထီကတော့အောင်ဝင်းခိုင်ကိုဖမ်းမိနိုင်ရေးလှုပ်ဆောင်ချက်နောက်ဆုံးအခြေအနေကိုပြောပါရယ
်နှစ်ပိုင်းရှိတယ်ဗျာနှစ်ပိုင်းကတော့ဒီပြစ်မှုပါဝင်ပတ်သက်လို့စုံစမ်းစစ်ဆေးတဲ့ရဲအလုံငန်းပေါ့ရဲလုံငန်းကရဲလုံငန်းလုပ်ပြီးသွားတယ်လုပ်ပြီးသွားပြီးတော့ဒါတရားရုံးတင်နဲ့ဆင်းရောက်သွားတယ်ရဲလုံငန်းမှာတစ်ခုကျန်တာပါလဲဆိုတော့အောင်ဝင်းခိုင်ဖမ်းပြရမယ့်တစ်ခုကျန်တယ်အောင်ဝင်းခိုင်ဟို မိဖို့လိုတယ်ပေါ့နော်မိဖို့အတွက်လည်းရဲတပ်ဖွဲ့ကအကျိုးစားပြီးဆောင်ရွက်နေတယ်နိုင်ငံတကာရဲတပ်ဖွဲ့နဲ့ချိတ်ဆက်ပြီးတော့ဒီလိုဆောင်ရွက်နေတယ်မိသားပြီးသားလူတွေကတော့သူ့သူ့တွေကထိုက်တဲ့ဖြစ်တယ်ဟိုတရားသူကြီးရဲ့အဆုံးချက်ကိုနာခံရမယ်အခြေအနေဒီအခြေအနေကတော့နောက်ဆုံးအခြေအနေ
ဥက္ကဏီကိုလှုပ်ကြံမှုမှာပါဝင်တဲ့ကြည်လင်းအောင်ဝင်းစော်ဇေယျဖြူအောင်ဝင်းထွန်းတို့ကိုပြစ်မှုကြီးအမှတ်45မြင်းဆောင်2016ရာဇဇန်ကြီးပုံမှတ်320 34 212တွင်နဲ့တရားစွဲဆိုထားပြီးတနသမကြည်လင်းနဲ့အောင်ဝင်းစော်တို့ကိုပြစ်မှုကြီးအမှတ်46မြင်းဆောင်2019လက်နက်ဥပဒေပုံမှတ်19စာလုံးဂါကြီးတွင်နဲ့တရားစွဲဆိုထားပါတယ်ဥက္ကဏီကိုလှုပ်ကြံတပ်ဖြတ်မှု6ကြိမ်မြောက်ရုံးချင်းကိုတော့ဧပြီလ28ရက်နောက်တစ်ပတ်တောက်ကြနေ့မှာထပ်မံစစ်ဆေးမှာဖြစ်ပါတယ်။ရှင်းနေဥကူနီဟာအင်ဒိုနီးရှားနိုင်ငံကအကြီးတန်းခေါင်းဆောင်မှုလေးလာရေးခီးစဉ်အပြီးဇန်နဝါရီလ29ရက်ညနေပိုင်းကရန်ကုန်အပြည်ပြည်ဆိုင်ရာလေဆိပ်ကိုအရောက်မှာတနသမားကြည်လင်းရဲ့အနီးကပ်ပြစ်ခတ်လုကြံခံရပြီးနေရာမှာတင်တည်ဆုံးခဲ့ရပါတယ်ခင်ဗျာ။
ရရှိမြတ်ခင်ဗျာပြီးခဲ့တဲ့သတင်းပတ်တွင်နှစ်သက်ကိုကူးပြောင်းခဲ့တဲ့21ရက်နေ့မှာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်အဓိကလေးပီးပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့နှစ်သက်မေကွန်းတွေကနေပြည်သူတွေအနေနဲ့ဘာတွေများမျှော်လင့်နိုင်ပါလဲဒီမေကွန်းတွေအပေါ်မှာဘယ်လိုယူဆကြပါလဲဒီတစ်ပတ်ဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ် 1-232-382-994 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ရဲ့ email လိပ်စာ burmese@voenews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOE Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေညဒိုင်းရိုက်လိုင်းအစီအစဉ်ကနေပြီးကြိုဆိုပါရခင်ဗျာ
။ဒီကနေ့ည VOE ဒိုင်းရိုက်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့ထိုင်းရောက်မြန်မာအလို့သမားတွေအချင်းတွေကြည့်ရအောင်ပါ။ထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ရဲ့တဖက်ကမ်းရနှောင်းမြို့မှာရှိတဲ့ကာရာအိုကေဆိုင်တစ်ခုကိုထိုင်းရဲကဝင်ရောက်စီးနင်းခဲ့ရမှာပြည်ထစာလုပ်ငန်းမှာလုပ်နေတဲ့မြန်မာနိုင်ငံသား2ဦးနဲ့9ရက်နေထိုင်ခွင့်ဗီဇာကင်ဆယ်ထားတဲ့အသက်20ကျော်အရွယ်မြန်မာနိုင်ငံသူ4ဦးကိုဖမ်းမိခဲ့ပါတယ်။ VOA သတင်းတောက်မအေးမာကတင်ပြပါမယ်
။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့ရနှောင်းမြို့မှာမြန်မာအမျိုးသမီးပြည်ထစာတွေနဲ့စီးပွားရှာနေတဲ့ကာရာအိုကေဆိုင်တစ်ခုကိုထိုင်းရဲတွေနဲ့တူဝင်ရောက်စီးနှင်းခဲ့ပြီးမြန်မာနိုင်ငံသား6ဦးကိုဖမ်းဆီးခဲ့ကြောင်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်။
ရနောင်မျိုးအဲ့ဒီလမ်းဘောဖက်ကစင်လမ်းမပေါ်မှာရှိတဲ့ရွှေရည်ဒီကာရာအိုကေနဲ့ပြည်စာခန်းပေါ့တကွေးနေ့ည7နာရီခွဲချိန်ကအဲ့ဒီမှာကျွန်တော်တို့ဟိုဝင်ရောက်စီးနှင်းကြတယ်ပေါ့အဲ့ဒီထိုင်းတောင်ပိုင်းကအဲ့ဒီလဘကအရာရှိနေတဲ့အတူလေအဝင်ကြည့်တဲ့အချိန်ကမှအဲ့ဒီပြည်စာကောင်းလောက်တဲ့မြန်မာမျိုးသမီးနဲ့သူရဲ့မောင်တယောက်နောက်ပြီးတော့ဒီပြည်စာလုပ်ငန်းကိုလုပ်နေတဲ့သူကတော့စုစုပေါင်း4ယောက်ဟာသူတို့ကိုဖမ်းမိနိုင်ခဲ့တယ်ပေါ့
တရားဝင်နေဆက်ချက်ကျော်တဲ့လက်မှတ်တွေနဲ့ထိုင်းနေဆက်ရနှောင်းမြို့ကိုလာရောက်ပြီးပြည်စာလုပ်ငန်းတွေနဲ့အသက်မွေးဝမ်းကြောင်းပြုနေတဲ့အသက်20ကျော်အရွယ်မြန်မာမိန်းကလေးတွေဟာမြန်မာနိုင်ငံမှာစီးပွားရေးအဆင်မပြေတာကြောင့်အရင်းနှီးရဖို့အတွက်လာခဲ့ကြတာဖြစ်တယ်လို့လည်းဆိုပါတယ
်။ကော့တောင်းဖက်ကနေပြီးတော့အဲ့ဒီ border pass လို့ခေါ်တဲ့တပတ်နေထိုင်ခွင့်ရှိတဲ့စာအုပ်တွေနဲ့ကုလာပြီးတော့မှလိန်အလို့သမားဖြစ်လုပ်နေကြတဲ့မျိုးသမီးတွေဖြစ်ကြောင်းကျွန်တော်တို့ဒီသူတို့တွေရဲ့ထွက်ဆိုရှယ်ယာပြရတယ်။အဲ့ဒီမျိုးသမီးတွေကတော့တယောက်ကကော့တောင်းကဖြူပြီးတော့ကျန်တဲ့မျိုးသမီးတွေကတော့ရန်ကုန်လှိုင်းတရာအာတို့တာဂီရာတို့ကဖြစ်တယ်။ရန်ကုန်လှိုင်းတရာကမျိုးသမီးရုပ်ချော့ချော့လေးနဲ့ကောင်းပါလေဆိုလို့ရှိရင်သူကဟိုလက်ပြဆိုင်ပွင့်ဖို့အတွက်တင်တဲ့တဲ့တာရှောက်လာရှိပြီတဲ့အရင်းနီးလာရှာတာတဲ့နောက်3-4လလောက်လောက်လောက်လို့ရှိရင်ပြန်တော့မယ်တဲ့သူတို့ကဧည့်သည်လာရလာတယ်လို့ရတယ်ပေါ့နော်အနည်းဆုံးတော့1000ကျော်လောက်တော့ဝင်ဝင်ရှိရတယ်တဲ့
ထိုင်းမြန်မာနယ်စပ်မြို့တွေမှာတော့မြန်မာနိုင်ငံသားပြည်ထစာအမျိုးသမီးတွေကိုကာရာအိုကေဆိုင်အတော်များများမှာတွေ့ရတတ်ပါတယ်တချို့ဆိုရင်ကျောင်းနေတဲ့အရွယ်အသက်မပြည့်သေးတဲ့ကလေးတွေဖြစ်ကြပြီးထိုင်းရဲတွေကဝင်ရောက်စီးနင်းတဲ့အခါတိုင်းမှာအသက်မပြည့်သေးဘူးဆိုရင်တော့ထိမ့်သိရေးစခန်းတွေကိုပို့ဆောင်လေးရှိပါတယ်။အသက်18နှစ်ကျော်ပြီဆိုရင်တော့ဖမ်းဆီးထိမ့်သိပြီးအပြစ်ပေးအရေးယူတာတွေလည်းလုပ်ခဲ့ပါတယ်။ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကတော့ဒီနှစ်ထဲမှာပဲလူကုန်ကူးခံရသူပေါင်း40ကျော်ကိုကယ်ဆယ်နိုင်ခဲ့ပြီးလူကုန်ကူးမှုတွေနဲ့ပတ်သက်တဲ့ပြည်ထစာရုံတွေကိုဝင်ရောက်စီးနင်းမှုတွေလုပ်ခဲ့ရမှာတော့ဒါဟာဒုတိယအကြိမ်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်။
မအီးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတွေပဲလှည့်ရအောင်ပါပြင်သစ်နိုင်ငံပါရီမြို့တော်ရဲ့အထင်ကရ64လမ်းမကြီးပေါ်မှာတမန်နေ့ကအကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်လုံခြုံရေးအထူးတင်းကျပ်ထားပါတယ်ဒီတိုက်ခိုက်မှုဟာတနင်္ဂနွေနေ့စတင်ကျင်းပမဲ့ပြင်သစ်နိုင်ငံရွေးကောက်ပွဲအပေါ်ရိုက်ခတ်မှုတစုံတရာရှိလာနိုင်ပါသလားအထူးသဖြင့်အမျိုးသားရေးဝါဒီလက်ရာစွန်းသမရလောင်းတွေအလားအလာကောင်းသွားနိုင်သလားဆိုတာပါရီမြို့မှာနေထိုင်နေတဲ့ Beyond Rangoon ရုပ်ရှင်မင်းသားကြီးဦးအောင်ကိုကိုဦးကျော်စံသာကမေးမြန်းရမှာလုံခြုံရေးအခြေအနေကိုစာပြီးပြောပါတယ
်အခုတော့ဆိုင်ရယ်ပြန်ဖွင့်တော့ဒီနေ့စာပြီးခရိုင်းလို့စီစီကမဟုတ်တော့တော့မှပြန်ပြီးတော့ဖွင့်နေပါတယ်အခုဖြစ်ကုန်ပြီပါလေတန်လို့ကြတယ်
โอเคဒါမှအဲ့ဒီဟို centrist ကကန်ဒီဒိတ် Emmanuel Macron ရဲ့အဲ့ဒီချွန်ဇေလီဇီမှာလုံမဲ့လူလူစုပဲနှစ်ခုတော့သူဖျက်သိမ်းလိုက်တယ်လို့ဆိုထားပါတယ်ဆိုတော့အဲ့ဒီနိုင်ငံရေးစုလူစုလူတွေတော့ပြန်မလုပ်နိုင်ဘူးထင်တယ်ဆရာ
အဲ့ဒါကတော့သူတွေမကောက်သူပြည်သမရလောင်းနေရောဘသူတို့သူတို့သွားလာတယ်သူတို့စင်ကြင်လိုက်တယ်ဗျာသူပြည်နေဘက်မှာလည်းပါတယ်အခုအရေးကြီးဆုံးကတော့လုံခြုံရေးအဲ့သူအကြီးကသားပြီးတော့ပြုတ်ကိုယ်တိုင်လာပြီးတော့စင်ကြည့်ပါကြဆက်တဲ့အဲ့လိုအခြေအနေမှာရှိနေတာပေါ့ဗျာဒီပါရီမြို့ရဲ့အဓိကသောစီလီစီမှာဖြစ်တဲ့သောသမရအိညာလည်းမဝေးဘူးပေါ့ဗျာအဲ့လိုဖြစ်တဲ့ကကျတော့သူတို့တော်တော်လေးကိုပို့ပြီးတော့လုံခြုံမှုအရင်ရက်ပို့ဂရုစိုက်တဲ့သဘောမျိုး
ဒီကောက်ဝဲကျင်းပါဖို့နှစ်ရက်သူနဲ့အလိုမှာအခုလိုအကြမ်းဖက်တိုက်ခိုက်မှုဖြစ်တယ်ဆိုတော့ဒီတိုက်ခိုက်မှုဟာပြင်သစ်နိုင်ငံရွေးကောက်ပွဲကိုကြည့်ရမယ်လို့သုံးသပ်သူတွေရှိပါတယ်အမေရိကန်သမ္မတကလည်းသူ Twitter ထဲမှာပြောထားပါတယ်ရွေးကောက်ပွဲကိုဒီတိုက်ခိုက်မှုကကြည့်ရခက်နိုင်မယ်လို့ဆရာဘယ်လိုသဘောရပါလဲရွေးကောက်ပွဲအပေါ်မှာဒီတိုက်ခိုက်မှုကဘယ်လိုကြည့်ရခက်နိုင်ထင်ပါသလဲ
ကြည့်ရနေတာကတော့လုတ်တဲ့သူလည်းပဲသူတို့ဒီမှာအခုမှစုံစမ်းလိုက်တုံးရှိတဲ့ခါကျတော့အမမာရဟိုဘက်ကဆက်ချေတုံးပြန်လာတာတော့အတိမပြူတယ်ဒီလူရဲ့ကားထဲမှာအဲကိုရဆာအုပ်တို့နောက်ပြီးတော့လက်နဲ့လက်ပတ်ပတ်ရှိတယ်သူတို့လည်းပဲသူတို့ဆုံးဖြတ်ရတာကသူဆွဲတဲ့ကိစ္စတွေပါတော့လုံးဝမပါသေးတဲ့သဘောမျိုးချက်ချင်းတော့သူလည်းငင်းဟိုအဖြေမထွက်သေးတဲ့သဘောမျိုးသူပြန်နှမ်းထုတ်ဖို့တော့အချိန်ကြီးမရှိသေးဘူးဗျာ
နိုင်ငံရေးအဖြစ်ရောအခုလိုတိုက်ခိုက်မှုတွေဖြစ်လာတော့ပြည်ဝင်ခွင့်တို့နေဆက်ပိတ်ဆို့ဖို့ကိစ္စတို့အဲ့လိုကိုဦးစားပေးတဲ့လက်ရဆောင်ဝါဒီတွေကဒီရွေးကောက်ဝဲမှာအလေးသာသွားနိုင်တယ်ထင်ပါလားအထူးသဖြင့် Marine Le Pen လို့သမရလောင်းအနိုင်ရလာနိုင်တဲ့အလားတော်ကဘလို့စီသွားနိုင်ပါလဲတိုက်ခိုက်မှုကြောင့
်အခုကတော့တော်တော်စ Marine Le Pen နဲ့နောက်ပြီး Macron ပေါ့ဗျာသူအငယ်ဆုံးပေါ့လေဝန်ကြီးဟောင်းပေါ့ဗျာဒီအခုလက်ရှိဆိုအထူးသဖြင့်ရ Marine Le Pen ကခရိုင်နဲ့ပူပြီးချိန်နေသူရွေးကောက်ပွဲတည်းရှိတဲ့ခါကျတော့သူကတော့တော်တော်ကိုချိန်နေဒီနိုင်ငံရဲ့ကိစ္စတွေပါတယ်ဆိုတာသဖြင့်ကိုတဲ့သူကတော့အချိန်ကြီးကောင်းသွားတဲ့သဘောမျိုးဖြစ်တဲ့ body wake up ပွဲနဲ့ပတ်သက်ပြီးတော့သမရဖြစ်ဖို့ဆိုတာကတော့အဲ့ဒီကျွန်တော်ကပြောတဲ့မစ္စတာမက်ခရွန်နဲ့အဲ့မာရီလူပင်ကတော့မသိမိမှဖြစ်နေကြတယ်ဗျာ
ပြင်းတဲ့လူတို့ရဲ့သဘောထားကဘယ်လိုဖြစ်သွားနိုင်ပါသလဲအဲ့တော့အဲ့ပြည်ဝင်ဝင်ပိတ်တာတို့ဘာတို့ဘက်ကိုပို့ပြီးတော့အသာသွားနိုင်ပါသလားဒီလူတိုက်ခိုက်မှုကြောင့်အဲ့ပြင်းစစ်နေတာဆရာတွေရေဒီယိုတို့ TV တို့မှာသုံးသပ်ချက်တွေပြောကြတာတွေဘယ်လိုကြားမိပါလဲဆရာလူလူသဘောထားနဲ့ပတ်သက်ပြီ
းပြည်သူလူထုကတော့သူကအခုခုနကပဲသူတို့အင်တာဗျူးတွေလုပ်နေတဲ့ကမ္ဘာတော့သူကခရိုင်းလိုပဲသူတို့ကစီဝေကပ်ပွဲနဲ့ပတ်သက်ပြီးတော့ဟိုလက်လျှော့ပြီးနေမှာတော့မဟုတ်ဘူးဆိုတဲ့သဘောမျိုးပေါ့ဒီရတ်သူရတ်သားတွေကတော့အဲ့လိုသဘောမျိုးရှိပါတယ်တနည်းလေးတော့ကျွန်တော်လည်းမဆောချင်ပါဘူ
းနောက်တစ်ခုမေးချင်တာဆရာကြီးပြင်းတဲ့နိုင်ငံရဲ့ကမ္ဘာကျော်သတင်းစာကြီးတွေကဘယ်လိုသုံးသပ်ကြပါလဲဒီကိစ္စနဲ့ရွေးကောက်ပွဲဆက်ဆက်မှုနဲ့ပတ်သက်လို့ရောတခြားဒီကိစ္စပေါ်မှာဘယ်လို
သတင်းစာတွေကတော့တို့ဒီမှာ debate တွေတော့ချက်ချင်းလုပ်ပါတယ်မနေ့ကဆိုဒီနေ့လုပ်ကြတယ်အဲ့ဒီသတင်းသမားတွေပေါ့ဒီလူလူရဲ့ opinion ပဲရှိတဲ့ခါကြတော့ဒီလူကလည်းပဲမဲထဲဖို့ပါဘူးဆိုပြက်ကွက်စရာအကြောင်းမရှိဘူးဆိုတော့အခုသူ interview တွေပြောနေကြတယ်အထူးသဖြင့်ကတော့ဝင်းနေတဲ့လူတွေစိတ်ဆိုးတဲ့လူတွေရှိတယ်ပေါ့ဗျာ။တော့ပဲတိုးရစ်လာမဲ့ခီးသွားလဲလေလူတွေအလေလာမဲ့လူတွေပါပြိတ်ပေးမှာဆိုရန်ပူတော့ဗျာ။အရင်ကလည်းဖြစ်ခဲ့ပြီးတော့အားရတယ်တော့ပူပါတယ်။တို့တော့လည်းပဲဒီလက်ရှိအခြေအနေမှာတော့တို့ကဒီရွက်ကောက်ပွဲပေါ်ဆိုဆက်လူမြင့်ကြတဲ့ဆက်လုပ်မယ်သဘောမျိုးပဲရှိပါလား။
Beyond Rangoon မင်းသားကြီးဦးအောင်ကိုကိုဦးကျော်စန်းသာမေးမြန်းခဲ့တာပါ။အခုတော့ကျမ်းမာရေးသတင်းလှော်တပုတ်ကိုနားဆင်ရပါမယ်။အသင်းရောင်အတော်ဝါဘီပိုးဒါမှမဟုတ်စီပိုးကူးဆက်နေသူပေါင်းကမ္ဘာတဝန်းမှာတန်ပေါင်း320ကျော်လောက်ရှိနေတယ်လို့ WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကခန့်မှန်းလိုက်ပြီးဒီပြဿနာကိုအရေးပေါ်ဖြေရှင်းဖို့လိုအပ်နေတယ်လို့ပြောကြပါတယ်။ပိုးကူးဆက်နေသူအများစုကယောဂါပိုးရှိမရှိစမ်းသပ်နိုင်ဖို့နဲ့ကုသနိုင်ဖို့အခြေအနေမရှိကြဘူးလို့ WHO ကထောက်ပြပါတယ်။ဒီတော့အသင်းရောင်အတော်ဝါပိုးရှိမရှိဘယ်လိုသိနိုင်မှာပါလဲ။ဘယ်လိုကာကွယ်နိုင်တယ်လဲဆိုတာတွေကိုမဆုမြတ်မွန်ကစူးစီးတင်ပြထားပါတယ်။
ကမ္ဘာ့တဝန်းအသေးရောဂါဆိုင်ရာအစီရင်ခံစာကိုဧပြီလ22ရက်နေ့တုန်းက WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ခဲ့တဲ့ထဲမှာ Chronic Hepatitis Virus လို့ခေါ်တဲ့အသေးရောင်အသဝါပိုး B နဲ့ C ကူးစက်မှုကိုအဓိကထောက်ပြထားပါတယ်။အရှိတောင်အာရှဒေသမှာဆိုရင်မြန်မာနိုင်ငံအပါအဝင်အသေးရောင်အသဝါ B ပိုးကူးစက်နေသူပေါင်း39သန်းလောက်ရှိနေပြီးတော့ C ပိုးကူးစက်နေသူပေါင်း10သန်းလောက်ရှိတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။ကမ္ဘာတဝန်းမှာတော့ B ပိုးဒါမှမဟုတ် C ပိုးကူးစက်နေသူစုစုပေါင်းကတန်ပေါင်း325သန်းလောက်ရှိတယ်လို့ WHO ကခန့်မှန်းထားပါတယ်။အဲ့ဒီထဲမှာအများစုဟာရောဂါပိုးရှိမရှိစမ်းသပ်မှုကူးသမှုမလုပ်နိုင်ကြတဲ့အတွက်တန်းနဲ့ချီဟာတဖြည်းဖြည်းနဲ့အသေးရောဂါအသေးကင်ဆာနဲ့အဆိုးဆုံးသေဆုံးနိုင်တဲ့အခြေအနေကိုရောက်မဲ့အခြေအနေကိုရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ဒါကြောင့်ဒီပြဿနာကိုကမ္ဘာတဝန်းအရေးပေါ်ကင်တွယ်ဖြေရှင်းသွားကြဖို့ WHO ကတိုက်တွန်းထားပါတယ်။အသေးရောင်အသဝါပိုးဆိုတာဟာကိုယ်မှာကူးစက်နေတယ်ဆိုတာချက်ချင်းသိနိုင်ဖို့ခက်ခဲတဲ့အတွက်ယောဂါဖြစ်လာမှသိကြတာများတယ်လို့ဗြိတိန်နိုင်ငံ Leeds မြို့ကသမားတော်ဒေါက်တာတက်ကိုကိုကရှင်းပြပါတယ
်ဒီတိုင်းဆိုလို့ရှိရင်မသိနိုင်ဘူး Hepatitis B ရှိနေလား C ရှိနေလားမသိနိုင်ဘူးသူကဝင်သွားပြီးရင်သူကသူ့ဟာနေနေသူအသေးထဲမှာနေပြီးတော့အသေးရရပေါ့နော် cell တွေတော်တော်များများပျက်စီးတော့ကြတော့မှအသေးရ liver failure ဆိုတဲ့ stage ရောက်တော့မှကိုကသိတာဒါမှမဟုတ်လည်း cancer ဖြစ်တဲ့ stage ရောက်မှကိုကသိတာအဲ့ဒါကြောင့်ကြည့်နေတော့ဘာမှအဲ့လူတယောက်က hepatitis ရှိတာမရှိလားဆိုတော့ complication မရှိတဲ့လူတယောက်ကကြည့်လိုက်တာလည်းမသိနိုင်ဘူးကိုကိုကိုလည်းမသိနိုင်ဘူးအပြင်အလူကလည်းမသိနိုင်ဘူး
အဲ့တော့ဒီအသေးရောင်အသဝါပိုးကူးစက်တယ်ဆိုတာဘယ်လိုမျိုးကူးစက်နိုင်တာပါလဲရှင့
်ဘယ်လိုကူးလဲဆိုလို့ရှိရင်အမေကနေပြီးတော့ကလေးမွေးတဲ့အချိန်မှာလည်းကလေးစီကိုကူးနိုင်ပါတယ်ပြီးလို့ရှိရင်ဆေးထိုးအပ်တယ်ပေါ့နော်မတန့်ရှင်းတဲ့ဆေးထိုးအပ်တယ်ကိုသုံးဆွဲခြင်းအပြင်လည်းကူးနိုင်ပါတယ်အဲ့မှာဆေးထိုးကနှစ်ပိုင်းရှိတာပေါ့တစ်ပိုင်းကတော့ဒီဆေးရုံကြီးဆေးကန်းနေမှာတစ်ခါသုံးအပ်တယ်မသုံးတဲ့အတွက်လည်းဟိုးအရင်ကပေါ့နော်အခုတော့အဲ့ဒါမျိုးတွေမရှိတော့ပါဘူးကိုယ်တစ်ခါသုံးအပ်တယ်သုံးနေပါကြပါပြီလူတွေလည်းကျန်းမာရေးပုဂ္ဂိုလ်တွေအများကြီးတို့ဝါလာတဲ့အတွက်ပေါ့နော်ပြီးလို့ရှိရင်နောက်အရေးကြီးတာတစ်ခုကတော့ဆေးသုံးဆွဲမှုမူရဲ့ဆေးဝါးသုံးဆွဲတဲ့အခါမှာအကျိုးရဲမူရဲ့ဆေးဝါးထည့်တဲ့အခါမှာအနဲ့သုံးရအဲ့အပ်တယ်ကမတတ်မရှင်းမနဲ့တရားနဲ့တရားအတူသုံးဆွဲတဲ့အခါမှာအဲ့ဒါတွေကတယောက်နဲ့တယောက်ကူးသွားပါတယ်အခုကအဓိကကတော့မူရင်းဆေးဝါးတုံးဆွဲတဲ့လူတွေမှာပုံများပါတယ်ပြီးရင်နောက်တစ်ချက်တနည်းကတော့လိန်ဆက်ဆံတဲ့နေရာနေကူးတာပေါ့နော်အဲဒီတော့ကျွန်တော်လိန်ဆက်ဆံတဲ့နေရာမှာလည်းကာကွယ်ပေါ့နော်ကွန်ဒွန်တုံးဆွဲကူးဆက်တဲ့ risk တွေအများကြီးရောနိုင်ပါတယ
်ကိုယ်စီမှာအသေးအောင်သွားဖို့ရှိတယ်မရှိဘူးဆိုတာကိုဆရာဝန်တိုင်းကစစ်ဆေးပေးနိုင်တဲ့အတွက်လူတိုင်းစစ်ဆေးကြည့်တဲ့နယ်လို့ဒေါက်တာတက်ကိုကူကအကြံပြုပါတယ်ကူးတာမှုလိုအပ်တယ်ဆိုရင်လည်းကူးတဲ့နာကိုအခုလိုရှင်းပြပါရစေ
။တချို့လူတွေကပြောတယ်ဒီ hepatitis ကမကူးပဲထားလဲဘာမှမဖြစ်ဘူးဆိုတာမှန်ပါတယ်ဘာမှမဖြစ်ဘူးလေချက်ချင်းတော့ဘာမှမဖြစ်ဘူးပေါ့နော်။နောက်9နှစ်10နှစ်ကြာတဲ့အခါမှာကိုယ့်ရဲ့ကျန်းမာရေးကိုကြည့်ပြီးလောက်အောင်ကူးအောင်မယ်မကူးလို့ရှင်းအသေးကျွတ်သွားတဲ့ယောဂါဖြစ်တယ်ပြီးအသေးကလုံးဝအလုံးမလုပ်တော့တဲ့ယောဂါဖြစ်မယ်ပြီးလို့ရှင်းအဆိုးဆုံးတော့ cancer ဖြစ်တယ် liver cancer ပေါ့နော်။အဲ့ဒါတွေမဖြစ်အောင်လို့ treatment ကိုယူကိုယူရပါမယ်။ဒီ virus ကို control လုပ်တဲ့ဆေးရှိပါတယ်။တချို့လဲအဲ့ဒါတွေနဲ့ထိုးပြီးတော့ပျောက်ကင်းသွားတဲ့လူတွေလည်းရှိပါတယ်။ကဲ၍ twisted တဲ့အခါမှာ negative ဖြစ်သွားပြီဆိုလို့ရှိရင်တော့ကျွန်တော်တို့ကအဲ့ဒီလူတွေဟာ vaccine ထိုးရပါမယ်။ကလေးတွေရောလူကြီးတွေရောကလေးမှလည်း hepatitis vaccine ရှိပါတယ်။ပြီးရင်လူကြီးတွေမှလည်း hepatitis vaccine ကိုထိုးထားရပါမယ်။ထိုးထားပြီးလို့ရှိရင်နောက်ပြီးလို့ရှိရင်လည်း booster vaccine ဆိုတာပေါ့နော်။9နှစ်တန်ဒီရှိတော့အဲ့လိုမျိုးပြန်ပြီးတော့ထိုးတဲ့ဟာမျိုးပေါ့နော်ကိုကိုခန္ဓာမှာအမြဲဒီ hepatitis ဝင်မလာအောင်ကာကွယ်နိုင်လားကိုကနေအဲ့လိုမျိုးကြိုတင်ပြီးတော့လှုပ်ထားလို့ရပါတယ
်ဗြိတိန်နိုင်ငံ Leeds မြို့ကတမားတော်ဒေါက်တာတက်ကိုကိုဖြစ်ပါတယ် WHO ရဲ့စာရင်းအရ2015ခုနှစ်အတွင်းမှာအသေးရောင်အသေးဝါယောဂါကြောင့်သေဆုံးသူကမ္ဘာတဝန်းမှာ 1.3 သန်းကျော်ရှိပါတယ်ဒီယောဂါဟာပြည်သူ့ကျန်းမာရေးအတွက်အဓိကစိန်ခေါ်နေတဲ့ယောဂါတစ်ခုဖြစ်ပြီးအရေးပေါ်ကင်တွယ်ဖို့လိုအပ်နေတယ်လို့ WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာမာဂရက်ချန်းကပြောပါတယ်အသေးရောင်အသေးဝါပိုးတိုက်ဖျက်ရေးအတွက်ကာကွယ်ဆေးနဲ့ဆေးဝါးတွေကို WHO အနေနဲ့လိုအပ်သူတွေလက်ထက်ရောက်နိုင်ဖို့ကြိုးစားသွားမှာဖြစ်တယ်လို့လည်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောထားပါတယ်ရှင်
မဆူမြင့်မွန်ပြောပြခဲ့တာပါ VOA ကနေအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အစီအစဉ်နောက်ပိုင်းမှာလည်းအမျိုးသမီးကန္တာသိပ္ပံနည်းပညာနဲ့မနက်ခင်းအင်္ဂလိပ်သင်ခန်းစာတွေကိုလေ့လာနိုင်ကြမှာဖြစ်ပါတယ
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 32 kHz 633ည line to meter 40 kHz 9433ည line to meter 50 kHz 5995တို့ကနေမနက်9နာရီထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာသိပ္ပံနဲ့ဤပညာကဏ္ဍနဲ့အတူအမျိုးသမီးကဏ္ဍကိုတင်ဆက်တဲ့ခါမှာတော့
အဲ့ဒီဟာဆိုလို့ရှိရင်ဒီကရေဆိုးတွေကိုသူတို့ကအဲ့ဒီအတိုင်းပဲလှုပ်ချတယ်လှုပ်ချတဲ့အတွက်ရေဆိုးကတနည်းလားရေမြင့်တဲ့ကိုစီစဉ်သွားတယ်ရွသူရသားတွေကအဲရွေးချယ်စာမရှိ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့အက်ဒီတာအာဘော်မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြက်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံရဲ့ Mother Teresa မဟုတ်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Gwandaya ကသူ့အမြင်ကိုတောက်ချန်နေထုတ် Daily News မှာရေးပါတယ်။ဒေါန်ဆန်းစုကြည် BBC နဲ့အင်တာဗျူးမှာကျမဟာ Mother Teresa မဟုတ်ပါဘူးလို့ပြောတာဟာတရားပါလေတဲ့။မြန်မာနိုင်ငံရဲ့လုံခြုံရေးကိစ္စရဲ့အားလုံးကိုထိန်းချုပ်ခွင့်ရထားတဲ့စစ်တပ်ရဲ့ဖွဲ့စည်းပုံအောက်ကအုပ်ချုပ်နေရတဲ့ဒေါ်စုဟာသမရဖြစ်ခွင့်တောင်မရခဲ့တယ်လို့နိုင်ငံတော်တိုင်ပင်ခံဆိုတဲ့ယာရူးထွန်းပြီးတင်ဝင်အာဏာရနေပေမဲ့သူ့ကိုယ်တိုင်တောင်တိတ်ပြီးလုံခြုံတာမဟုတ်ပါဘူးတဲ့။စစ်တပ်ကအချိန်မရွေးကြိုက်တယ်လို့အာဏာပြန်သိမ်းနိုင်တယ်မို့စစ်ဘိုလ်ချုပ်ကြီးတွေကိုလူသည့်ရှင်ကြားတိုက်ခိုက်တယ်လို့သူမလုပ်ခဲ့ဘူးလို့ဆိုပါတယ်။ဒါကြောင့်ရခိုင်မှာစစ်တပ်ရဲ့လှုပ်ပုံဆိုးရတယ်လို့ BBC ကဝေဖန်တော့သူလက်မခံပဲရခိုင်မှာရန်လိုမှုတွေအများကြီးရှိနေပြီးကွဲပြားမှုရှိနေတယ်လို့မွတ်စလင်အချင်းချင်းတပ်ဖြတ်တာမျိုးပါရှိနေတယ်လို့ပြောခဲ့တာပါ။လူနည်းစုမွတ်စလင်တွေကိုဗုဒ္ဓဘာသာအများစုကကြောက်တာအဓိပ္ပာယ်မရှိဘူးလို့ပြောပေမဲ့လည်းလွန်ခဲ့တဲ့ရာစုနှစ်တွေမှာကြည့်ရင်တချိန်ကဗုဒ္ဓဘာသာနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားကနေအာဖဂန်နစ္စတန်အထိမွတ်စလင်နိုင်ငံတွေဖြစ်ကုန်တာပါတဲ့ဒီလိုအန်ဒီယေဂိုရောစစ်တယ်လက်ထဲတိုင်းပြည်ပြန်ပြီးအာရမန်အန်ဒီယေဂိုပါဒေါ်စုတက်ကစဉ်းစားစရာပါဒေါ်စုကိုအသားရောင်မခွဲခြားရေးရှေ့တန်းကတိုက်ပွဲဝင်ခဲ့တဲ့မန်ဒယ်လာနဲ့နှိုင်းချသူတွေအတွက်တော့မန်ဒယ်လာထောင်ကထွက်ပြီးတောင်အာဖရိကသမရဖြစ်တော့သူလှုပ်ချင်တာကိုလွတ်လပ်လပ်လပ်လုပ်နိုင်တယ်လို့တီးတဲ့အတိသူရောစင်လိုနေနိုင်ခဲ့ပေမဲ့ဒေါ်စုကတော့သူ့လောက်ကံမကောင်းပါဘူးတဲ့သူဟာလောဘချီးပြီးဖိနေတဲ့မြက်ကမ်းမျိုးချစ်ဘိုးချုပ်ကြီးတွေသူတို့ရဲ့အာဏာအသားတကြီးဖြေလျှော့လာဖို့အတွက်အံ့ဩစရာကောင်းလောက်အောင်ကြိုးစားနေတာနဲ့တစ်ချိန်တည်းမှာပဲရခိုင်မှာစစ်တပ်ရဲ့ရဆက်မှုတွေကိုတားဆီးဖို့သူ့ဘောင်တွေကပဲတက်နိုင်တယ်လို့လုံနေတယ်လို့ဆင်အာနာရှင်အောင်နှစ်ပေါင်း60လောက်နေရတဲ့ဒီမိုကရေစီရာဂါစာမြန်မာနိုင်ငံကိုရှုံ့ချုံမှုအောက်ပြန်ပြီးမရောက်စေဖို့ဒေါ်စုရဲ့လှုပ်ဆောင်မှုတွေဟာသူရောစင်လုံနေတာမဟုတ်ပေမဲ့ပါနဲ့တဲ့နိုင်ငံရေးဥဆောင်မှုပေးနေတာပါလို့យေတာထားပါတယ်ဧပြီ20ရက်နေ့ထုတ် Geopolitical Futures မှာတရုတ်ရဲ့မြန်မာနိုင်ငံပေါ်ချင့်ကပ်မှုအသစ် China's New Approach to Myanmar ဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမရှင် Zander Snyder ကရေးပါတယ်။တရုတ်ဟာအရင်ကမြန်မာနိုင်ငံမှာထိတ်တဲရင်ဆိုင်မှုတွေဖြစ်အောင်လုပ်နေရကနေအခုငြိမ်းချမ်းရေးအတွက်ညှိနှိုင်းမှုတွေလှုပ်လာနေတယ်လို့အစချီထားပါတယ်။အရှိန်နဲ့တောင်တရုတ်ပင်လယ်ကမ်းရိုးတန်းတွေပိုင်းတဲ့တရုတ်ဟာအိန္ဒိယသမုဒ္ဒရာသွားမယ်ဆိုမလက္ခဏာရေလက်ကြားကိုဖျက်ရပြဿနာဖြေရှင်းမှုအတွက်ရေလန်းကုန်းလန်းတွေရှာနေတာဖြစ်ပြီးဒီထက်မှမြန်မာနိုင်ငံကိုဖျက်တာဟာအဆင်ပြေဆုံးဖြစ်နေပါတယ်တဲ့။နေဆက်တလျှောက်ကလက်နက်ကန်တိုင်းရင်းသားတွေဟာတရုတ်အတွက်ကောင်းကျိုးသောဆုပ်ပစ်ကိုပါပေးနိုင်တာဖြစ်ပြီးအရင်ကစစ်တပ်ကိုပုံကန်နေတဲ့တိုင်းရင်းသားတွေကိုလက်နက်တွေပေးပြီးအစိုးရထိန်းချုပ်မှုရောက်အောင်လုပ်ခဲ့တာမို့နေဆက်ကလက်နက်ကန်အဖွဲ့တွေပေါ်ဩဇာညောင်းခဲ့တယ်လို့ငြိမ်းချမ်းရေးညှိနှိုင်းမှုလုပ်နေတဲ့အစိုးရနဲ့အပေးအယူလုပ်ရမှာပါနိုင်ွက်ကင်ထားနိုင်တယ်လို့ဆိုပါတယ်။မကြသေးခင်ကနေဆက်ဒေတာတိုက်ပွဲတွေကြောင့်တရုတ်နိုင်ငံနဲ့ဒုက္ခတဲ့တောင်းနဲ့ချီဝူလာတဲ့ပြဿနာအပြင်မြန်မာနိုင်ငံကိုဖျက်ပြီးဖောက်လုပ်နေတဲ့ရင်းနှီးတဲ့သဘာဝတံတွေပိုက်လိုင်းတွေရဲ့လုံခြုံရေးကိုပါထိခိုက်လာနေတာမို့တရုတ်ကလက်နက်ကင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားချောင်းဝင်ညှိနှိုင်းတာအပအဝင်ပုံစံပြောင်းမှုစလုပ်လာတယ်လို့ရှိပါတယ်။ပြောင်းလဲတာကချင်းကပ်တဲ့နည်းပြူဟာဖြစ်ပြီးတရုတ်အနေနဲ့ပုံကန်တိုက်ခိုက်မှုတွေကိုပုံမှန်နည်းနည်းအားပေးရင်မြန်မာအရှိမြောက်ဒေသတွေကိုစစ်တပ်ကောင်းကောင်းမထိန်းချုပ်နိုင်အောင်ကာကွယ်ပြီးတရုတ်နိုင်ငံနဲ့တရားစတာပို့နိုင်အောင်ပိုက်လိုင်းတွေတည်ဆောက်နိုင်တယ်လို့ပုံကံမှုတွေကိုတိတ်တဆိတ်အားပေးရင်ပိုက်လိုင်းတွေဆောက်ဖို့ခွင့်ပြုလအောင်အစိုးရနဲ့ငြင်းငြင်းချမ်းချမ်းအဖြေရှားဖို့လည်းလုပ်နိုင်ပါတယ်တဲ့။ဘာပဲပြပြဒီလိုနှစ်ဖက်ကိုကစားနိုင်နေတဲ့တရုတ်ဟာအပေါ်စီးကပါပဲလို့သုံးသပ်ထားပါတယ်။
ကမ္ဘာမီဒီယာတွေကမြန်မာအပြည်အကြောင်းနားဆင်ရပြီးခုတော့အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာသန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကပြာရောင်ဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာရောင်ကိုခံစားနေရတာဖြစ်ပါတယ်ဒီတုန်းကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်နယ်ခီးထွေးနေတုန်းတင်မောကက်တင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနီအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့တလေကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကိုဆိုလိုပါတယ်။ဒီသုံးချက်ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။George ကပြတဲ့ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
စိတ်မကောင်းဖြစ်နေတာ၊စိတ်ဆင်းရဲနေတာ၊လွမ်းဆွေးနေတာကို idiom အသုံးရဘယ်လိုပြောမလဲ?
Feeling blue.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VOA မနက်ခင်းတိုင်းမှာဒေါ်လာသန်းပို့ချပေးနေတာပါအခုတော့အမျိုးသမီးကန္တာဖြစ်ပါတယ်ကရင်တိုင်းရင်းသူနော်ပတလောဟာသူ့ဇာတိတနင်္သာရီတိုင်းမှာဒေသတွင်းဖွံ့ဖြိုးရေးနဲ့လူအခွင့်အရေးကာကွယ်စောင့်ရှောက်မှုတွေဆောင်ရွက်နေတဲ့တနင်္သာရီမိတ်ဆွေများအဖွဲ့ဒါရိုက်တာလည်းဖြစ်တကဘောလူငယ်အဖွဲ့ရဲ့အကြံပေးလည်းဖြစ်ပါတယ်တနင်္သာရီတိုင်းအတွင်းပြည်ပကရင်းနှီးမြှုပ်နှံမှုကြောင့်ဒေသခံတွေနင်းနာမှုအတွေ့ဒီကမ္ဘာပံမှာတင်ပြဖို့ Washington DC ကိုရောက်နေတဲ့နော်ပတလောကိုမေးမြန်းပြီးတော့သူ့ရဲ့ပထမပိုင်းကိုဒီသတင်းမှတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကတင်ပြထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal ထမအောင်ဆုံးကတော့နော်ပီတလောအကြောင်းနည်းနည်းပြောပြပြီးစီစီပါတယ်ရှင်
ကျမကတော့ဒီဒဝဲမှာပဲမွေးပါတယ်ပြီးရင်ဒဝဲဒေသမှာလည်းခုတီလက်ရှိတီနေထိုင်တယ်ပေါ့နော်အဓိကကတော့ကျမက2010မှာအကြောင်းပြီးတယ်ကြောင်းပြီးပြီးတော့မှဒီတကဘောလူငယ်အဖွဲ့မှာကျမကလောက်ရပေးအနေနဲ့ကျမတို့ဒီအဖွဲ့ကိုစပ်ပြီးတော့မှတည်ထောင်ခဲ့တယ်ပေါ့နော်အဓိကကြေးရွာတွေရဲ့ခံစားနေရတဲ့ဒီနေရာတင်းယူမှုတို့မိုင်းနေကြောက်ထိခိုက်ခံစားတဲ့ရွာတွေအတွက်ကိုအလုပ်လုပ်ပြရန်အတွက်ကျမတို့စပ်ပြီးတော့မှလုပ်တယ်ကျမရဲ့မိခင်အဖွဲ့စီကတော့တနင်္လာရီမိတ်ဆွေအဖွဲ့ပါတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ကျမကကိုအော်ဒီနေတာအနေနဲ့ကျမတို့လုပ်တယ်အဓိကတနင်္လာရီမိတ်ဆွေအဖွဲ့မှာတော့ဒီကြည်လက်ဖွံ့ဖြိုးရေးလုပ်ငန်းကိုကျမတို့အဓိကလုပ်တယ်ပေါ့နော်
အဲ့တော့ကြည်လက်ဒေတာဖွံ့ဖြိုးရေးကိုအဓိကထားလုပ်ကိုင်တဲ့အခါကျတော့ဒီတင်းတားကြီးခရိုင်မှာပေါ့နော်ဘယ်လိုမျိုးစိုးရိမ်မကင်းဖြစ်မှုတွေတွေ့ရပါလဲရှင
်ခုဒီ2010မှာကျမတို့ဒီကျစ်လက်ဖွံ့ဖြိုးလုပ်ငန်းတွေစပ်ပြီးတော့လုပ်တယ်မှာတော့အဲ့မှာအဓိကတော့ကျမတို့ကျစ်လက်ဒေတာမှာလိုအပ်တဲ့အောင်းဆောက်လုပ်ပေးတာတို့တရားဆောက်လုပ်တာတို့ပေါ့နော်ကျမတို့အဲ့အန်နေကျမတို့ကဆောက်လုပ်တယ်ပေါ့နော်ဒါပေမဲ့ကျမတို့ဘာကိုတွေ့လာရလဲဆိုတော့ဒီဟာတချို့ဒေတာတွေမှာဆိုလို့ရှိရင်ဒီနေရာသိမ်းမှုတွေရှိနေတယ်တချို့ဒေတာတွေမှာဆိုလို့ရှိရင်ဒီကုမ္ပဏီတွေကနေပြီးတော့မှမိုင်းလာလုပ်ပြီးတော့မှဒီရေဆိုးစုပေးလို့ချောင်းရည်တွေဖြစ်စီတာတို့ပါမေးတွေကဥယျာဉ်ချမေးတွေပါတဲ့အတွေ့ပေါ့နော်ကုမ္ပဏီကယူတာတို့ဘာလို့ကျမတို့ကဆက်တွေ့လာတယ်တစ်ဖက်မှာကျစ်လက်ပုံပြေးလုပ်ငန်းဖြစ်တဲ့စောက်ဦးတိစောက်ရည်အပိုင်းတို့အသိပညာပေးတဲ့အပိုင်းတို့ကျမတို့လုံဆောင်တယ်ကျန်တဲ့တစ်ဖက်မှာလည်းဒီလိုမျိုးကိစ္စရတွေကျမတို့ကတွေ့လာတဲ့အတွက်ဒီ land rights နဲ့ပတ်သက်ပြီးတော့မှနောက်ပိုင်းမှာကျမတို့ပို့လုပ်လာတယ်ပေါ့နော
်နောက်တစ်ခုကျမတွေ့ရတာတော့ဒီ2015ခုနှစ်ကအစီရင်ခံစာထုတ်ထားတဲ့ကြီးစံတွေကိုကြောက်လန့်ခဲ့မှုတွေအခုတော့ဘူဒိုဇာတွေကိုကြောက်နေရပြီဆိုပြီးတော့နော်ဘန်ချောင်းထွေခိုင်းကြောက်မီသွေးတွင်းလုပ်ငန်းတင်တယ်နော်အဲ့ဒီကြောက်မီသွေးတွင်းကဒီမြန်မာအရင်စစ်ခရိုနီတွေနဲ့ထိုင်းကော်မတီကလုပ်တဲ့ပေါ့နော်ညဉ့်ညမ်းမှုတွေဖြစ်စီတယ်ဆိုတဲ့ခါကျတော့ဘလို့ညဉ့်ညမ်းမှုတွေဖြစ်စီပါလဲရှင
်ဒီအဲ့ဒီကြောက်မီသွေးဒုဖော်ရေးလုပ်ငန်းကတော့အဓိကကတော့ဒီပွင့်လင်းမြင်တာမျိုးမရှိဘူးရွာသူရွာသားတွေကလည်းဒီကြောက်မီသွေးမိုင်းအကြောင်းတကယ်ချင်းမှမအစတိလဲဆိုတော့တကယ်ရွာထဲမှာပိုးလူစားတွေသူတို့ရဲ့ ဥယျာဉ်ချမ်းမြေတွေဖျက်ဆီးတဲ့အခါမှာပဲသူတို့ကဒီကုမ္ပဏီကဒီကြောင်မြေသွေးလာလုပ်မယ်ဆိုပြီးတော့သူတို့သိတယ်ပေါ့နော်ပထမဦးဆုံးသူတို့ရဲ့မြေယာတွေကိုဒီကြောင်မြေသွေးတူဖို့ဖို့အတွက်ဒီရသူရသားဟာ၄ဦးကိုဒီအစဘရော့မှာသူတို့ယူတယ်နောက်ပိုင်းမှာတော့ဝါအခုဖြစ်လာတာတော့2014 April မှာစပြီးတော့မှဒီကြောင်မြေသွေးတွင်းကတော်တော်အလိုလောင်မီးလောင်တယ်စမီသွေးကနေပြီးတော့မီးလောင်တဲ့အငွေ့ကတော်တော်ဆိုးဆိုးဝါးဖြစ်တယ်ဘာလို့ဒီစမီသွေးတွင်းကရွာနဲ့လည်းနီးတဲ့အတွက်ရွာတွေသားတွေကဒီအနှံ့ကိုရှူရှားရတယ်ပေါ့နော်အများအပြားဒီစမီသွေးတွင်းကမွေးရတီမှာတို့ကမိုင်းကနားထားတယ်အဲနူရာဒီချိန်အလုတ်ပြန်လုတ်တော့မယ်ဆိုလို့ရှိရင်တွင်းမှာရှိနေတဲ့ဒီရေကိုအပြုံပြန်ဆုတ်ထုတ်ရတာပေါ့နော်ဆိုတော့အများအပြားသူကညပိုင်းမှာရွာတွေသားတွေအဲ့ဒီအချိန်မှာဆိုလို့ရှိရင်ဒီမိုင်းရီကိုသူတို့ပြန်ဆုတ်ထုတ်ပြီးတော့မှရသူရသားတဲ့အသုံးပြုတဲ့ဒီချောင်းထဲကိုသူတို့ကဆုတ်ပေးတယ်။နောက်ပြီးတော့သူတို့ကဒီကုန်းချောင်းကြီးမှာအတိကကြောင်မီသွေးထုတ်တယ်ပြီးတော့ဒီနဇတ်မှာပိတ်ကင်လုပ်တယ်ပြီးတော့မှအထိုင်းနိုင်ငံကိုပို့တယ်ပေါ့နော်ပို့တဲ့အခါကျတော့ဒီကြောင်မီသွေးတည်တဲ့လမ်းတစ်လျှောက်လုံးမှာဆိုလို့ရှိရင်လည်းဒီဖုံတွေကကုန်းပင်ကိုဟုံးတဲ့အခါကျတော့ဒီကုန်းသီးတွေရဲ့ဒီပြီးတဲ့နှုန်းကကျဆင်းလာတယ်ပေါ့နော်ပြီးတော့ဒီအခုလက်ရှိထိကသူတို့ဒီကြောင်မီသွေးကိုတော့ကုမ္ပဏီကနေပြီးတော့มาစူးစမ်းပြီးတော့မီးငိမ့်သက်တယ်။ဒါပေမဲ့ဟိုမီးကိုသူတို့ကခင်းချောလို့မနိုင်တော့ဘူးဖြစ်နေတယ်။ဘာပဲဆိုမီးကဒီနေ့သူတို့တက်တယ်။ညီကြီးနဲ့သူတို့ထပ်ဖုံးတယ်ပေါ့နော်။ဒါပေမဲ့နောက်တည့်ရက်ကျတော့တခါဟိုနေရာမှာပြန်လောင်တယ်။ဆိုတော့သူကအခုလက်ရှိ860မှာသူတို့တူးနေဆိုတော့ဒီနေရာမှာမလောင်ဟိုနေရာမှာလောင်ဟိုနေရာမှာမလောင်ဒီနေရာမှာလောင်ဆိုတော့မီးကိုထင်းချောလို့မရအောင်ဖြစ်နေပေါ့နော်။အဓိကပြဿနာကတော့ဒီခုနကအနံ့ပေါ့နော်။အနံ့ကအဲ့ဒီလေတိုက်တဲ့ခါဆိုလို့ရှိရင်ဒါอยู่อะไรที่ยောက်တယ်ဖာလီဆိုလို့ရှိရင်ចောင်းသားចောင်းသူတွေကသူတို့စမတင်နိုင်ဘူးပေါ့เนาะအနတ်တအားဆူဆိုးွားဖြစ်တဲ့အတွက်ပေါ့အဲ့ဒါအတိအကျပြဿနာဖြစ်ပါတယ်လို့
ဒီဘန်းချောင်းចောင်းမီသွေးတွင်အပြင်ပေါ့เนาะနောက်တစ်ခုတွေ့ရတာကစိတ်အောင်ကန်တာရပေါ့เนาะအဲ့ဒီအစီရင်ခံစားမှာတော့စောင်းစီနဲ့ပတ်သက်ပြီးတော့ဒီတင်းသားကြီးတိုင်းမှာဘယ်လိုထိခိုက်မှုရှိတယ်လဲဆိုတာပေါ့เนาะအဲ့တော့နည်းနည်းပါးပါးရှင်းပြပေးပါလားရှင
်ကျမတို့တင်တိုင်တိုင်းမှာအဓိကပေါ့နော်လက်ရှိခံစားနေရတဲ့ဟာကဒီတတတင်ကန္တာပေါ့နော်တတတင်ကန္တာမှာဆိုကြမီသွေးအပြင်တခြားဒီခဲမိုင်းလို့တဲ့ဟာတွေရှိတယ်ဒီကဒီတခြားခဲမိုင်းဆိုလို့ရှိရင်ဒီ MPC ပေါ့မြန်မာပုံပေပက်ကုမ္ပဏီကနေပြီးတော့မှဒီထိုင်းကုမ္ပဏီကနေပြီးတော့မှဒီဟိန်တာပေါ့နော်ဟိန်တာတတတင်မှာလို့တဲ့ဟာအဲ့ဒီဟာဆိုလို့ရှိရင်ဒီကရေဆိုးတွေကိုသူတို့ကအဲ့ဒီတိုင်းပဲလှုပ်ချတယ်လှုပ်ချတဲ့အတွက်ဒီဆိုတဲ့နေလာရင်မြင့်တယ်ကိုစီစဉ်သွားတယ်ရွသူရသားတွေကရွေးချယ်စာမရှိဘူးအဒီကြီးကိုပဲတုံးရတယ်အရင်တော့အရင်ကြည်လင်ခဲ့တဲ့မြင့်ချောင်းတွေငားတွေရခဲ့တဲ့မြင့်ချောင်းတွေအခုကတင်ကောပြီးတော့မှလက်ဖက်ရည်အယောင်လိုပဲဝါပြီးတော့မှရှုပ်တင်နဲ့ပြည်နေတယ်ပေါ့နော်ပြီးတော့ဒီဝါကုန်းမှဆိုလို့ရှိရင်တက်တတွင်၄ခုရှိတယ်ပေါ့အဲ့ဒါလည်းခဲမိုင်းပဲအဲ့ဒါတွေကကျတော့တရုတ်ကုမ္ပဏီပေါ့နော်ဆိုတော့အဲ့ဒီကုမ္ပဏီတွေကဆိုလို့ရှိရင်လည်းအဓိကဒီမြေစာတွေကိုအလုံးပဲလှုပ်ချတယ်ပြီးတော့ခုနရေဆိုးကိုလှုပ်ချတယ်အဓိကဒီမြေချောင်းအင်းရိုင်တွေပျက်စီးတယ်ဒီမြေစာတွေကမွေးရတယ်ဆိုလို့ရှိရင်ရွေးတွေရသားတွေကိုခြံတယ်ကိုကြတယ်အဲ့ဒီတတူတွင်ရဲ့ခန္ဓာကလည်းကျမတို့ကိုဆွဆွေးပြထိခိုက်တယ်ပြီးတော့ဒုတိယခန္ဓာကတော့ခီအုံးပေါ့နော်ဒီအခုစင်ရောင်ခန္ဓာရဟာဆိုလို့ရှိရင်အဲ့ဒီက MSPP ကုမ္ပဏီကိုပေးထားတဲ့ဟိုပါမိပေါ့နော်အဲ့ဒါကစီအောင်စိုက်ပြုတ်ဖို့အတွက်ဧက4200ဧကကိုဒီ MSPP ကမြန်မာနိုင်ငံနဲ့မလေးရှားကုမ္ပဏီတို့ကနေပြီးတော့ joint venture အနေနဲ့ပါမိပေးထားတဲ့ဟာပေါ့ကုမ္ပဏီတွေတော်တော်များများကရေတွေရသားတွေကိုရှင်းပြတာမရှိဘူးသူတို့ကပါမိတ်ကမြန်မာဆွေရကနေရတာဖြစ်တဲ့အတွက်ငါတို့ပါမိတ်ရပြီးပြီပေါ့နော်ရွေကြီးလည်းပြေးစရာမလိုဘူးရှင်းလည်းရှင်းပြစရာမလိုဘူးဆိုပြီးတော့မှဒီရွာထဲမှာစားပြီးတော့မှဒီဥယျာဉ်ချမ်းမြေတွေရှင်းနေတဲ့အချိန်ကြာမှရွတ်တယ်လာတဲ့ဒါစီအောင်ဆက်ဖို့အတွက်သူတို့တည်တယ်စီအောင်က2012ဒီနေ့လွတ်မြောက်အရာကိုကုမ္ပဏီကရှောက်ကြတယ်ဘာဖြစ်လဲဆိုတော့စီအောင်အဆက်ဖို့အတွက်ကိုဧက5000စားရှောက်လို့ရတယ်ဒါပေမဲ့ကျမတို့တိုင်းပြည်အတွက်ဒီဘွေပူပူမူကန်တာအတွက်လိုအပ်တယ်ဆိုလို့ရှိရင်ဒီအက5000ကျော်ကျော်ပြီးတော့မှလည်းရှောက်လို့ရတယ်ဆိုတော့ပေါ်ပြထားတာဖြစ်တဲ့အတွက်ကုမ္ပဏီတွေကအများများရှောက်ကြတယ်ပြီးတော့ဒီကျမတို့တင်လာတဲ့အတိုင်းမှာလည်းစီဆွေရလက်ထက်တုန်းကမော်တော်ရှိခဲ့တယ်ပေါ့နော်တင်လာတဲ့အတိုင်းဒီအနေမှာ BSCOG ဖြစ်ရမည်ပေါ့ဆိုတော့အဲ့ဒါနဲ့အတူပေါ့နော်ဒီစီအောင်ဆက်ပြုတ်ဖို့အတွက်မြင်ရအများအများတည်ယူရတာရှိတယ်အဓိကကတော့ဒီစီအောင်ကခုလက်ရှိဖြစ်ထွန်းတာနည်းတယ်ဒါပေမဲ့ဒီပါမစ်ကိုယူထားပြီးတော့မှအဲ့ဒီ data မှာရှိတဲ့တိတို့ခုတ်လို့ရတယ်ဒါကကြတော့ဒီအောင်မဆိုင်ခင်မှာစစ်ခုတ်ဖို့လိုတာကိုရှင်းဖို့လိုတာကိုတောင်တွေကိုကြတော့အပြောင်ရှင်းတယ်ရှင်းပြီးတော့မှစီအောင်ကိုစိုက်ကြတယ်ပေါ့နော်လက်ရှိပြဿနာပါဖြစ်လဲဆိုတော့တော်တော်များများကအတတ်မှတ်ထားတဲ့အတိုင်းမဆိုင်နိုင်ဘူးဥပမာပြေတချို့ဆိုလို့ရှိရင်က2000သူတို့ပါမစ်ရတယ်ဒါပေမဲ့အခုစိုက်ပြုတ်ထားပြီးသားဧက100လောက်ပဲရှိတယ် အဲ့လိုမျိုးဟာတယ်ပေါ့နော်အဲအများကြီးဖြစ်တဲ့အတွက်အဲ့ဒီမှာကျမတို့အဓိကသိတယ်အများကြီးဆုံးရှုံးရတယ်ပြီးတော့မှဒီ MSPP ကိစ္စမှာရသူရသားတွေကိုဒိနာကြီးပေါ့နော်သူတို့ရဲ့ဥချက်မီတွေပါသွားတဲ့နိနာကြီးမရဘူးသူတို့ကပြိုးခင်းပေါ့ဒီစီအောင်ပြိုးခင်းကိုသူတို့ကပြုတ်ခင်းတယ်ရတယ်အဲ့ဒီပြုတ်ခင်းကိုရေလောင်းပြီးတော့မှသူကတက်မြောဩဇာတွေတုံးတယ်အဲ့ဒီတက်မြောဩဇာတွေကချောင်းထဲကိုကြားတဲ့အခါကျတော့ဒီရေတွေရသားတွေကဒီချောင်းကိုပဲအသုံးပြရတယ်ပေါ့နော်ပြီးတော့သူတို့ကဒီစီအောင်ဆက်ဖို့အတွက်တောင်းလို့ရှိတဲ့အခါကျတော့ဒီမြေစာပင်တွေကချောင်းထဲကိုကြားတဲ့အခါကျတော့ချောင်းရေညင်းညမ်းတယ်ပေါ့နော်ဆိုတော့အလားတန်တူပဲတချို့နေရာတွေမှာမဖြစ်လဲဆိုတော့ဒီစီအောင်ကုမ္ပဏီကနေပြောမှရသွားတဲ့အချိန်မှာဆိုလို့ရှိရင်ရေတွေရသားတွေကကုမ္ပဏီကယူပြီးတဲ့အချိန်မှာသူတို့ကအမေရီယာတဲ့ဝင်ခွေမရှိတော့ဘူးကုမ္ပဏီကသူတို့လမ်းပိတ်လိုက်တာဖြစ်တဲ့အတွက်ရေတူရသားတွေကကိုလမ်းပဲကိုပြန်သွားချင်တယ်ဆိုလို့ရှိရင်ဖြတ်ခွေမရှိဘူးကုမ္ပဏီကိုခွေတောင်းရတယ်သူတို့အရင်တော့ကကျွဲနွားနဲ့မွေးတယ်ပေါ့ဒါဆိုတော့စတဲ့တွေရှိတဲ့အတွက်ကျွဲနွားမွေးတယ်ဒါပေမဲ့စီအောင်ခင်းနေရပါခင်းနေဖြစ်သွားတဲ့အခါကျတော့သူတို့ကတော်တော်များများကကျွဲနွားတွေကိုရောင်းလိုက်ရတယ်ဘာဖြစ်လဲဆိုတော့ဒီကျွဲနွားတွေကစီအောင်ကိုตัวซามิเนี่ยเอ่อยอเจไปได้คราวนี้จ้ะคอมพานีก็เลยดีจวนนัวโดปิดตัดแล้วแหละใช่เลยป่ะเนาะสรุปอดีตก็จ้ะเรามีอย่างเต็มอยู่หมดอะเพียงที่ตะชาหลุหมู่ที่ที่ค้านหมู่นี่แหละใช่เลยป่ะเนาะ
You can bend but never No be the logo มีเมียนทาได้ดุติยาบ้านโกชื่อตะบัดอเมธมิกันนามาส่งเหมน้าเซนได้มาแล้วครับเนี่ยอกูรอသိပ္ပံနဲ့နီးပညာကဏ္ဍအလှည့်ရောက်လာပါပြီ။ဒေါခင်မျိုးသက်ကတင်ဆက်มาဖြစ်ပါတယ
်။ဒီတစ်ပတ်တော့သဘာဝဝင်းကျင်ညဉ့်ဉန်းမှုအန္တရာယ်ရောပါစေဖို့အတွက်တီထွန်လိုက်တဲ့အိုးဟိုလို့နာမည်ပေးထားတဲ့စားလို့ရတဲ့ဘူးကလေးတွေအကြောင်း Righteous သတင်းတပုတ်ကိုကိုးကားပြီးပြောပြပေးပါပါ။ရည်ရီကိုစားလို့ရတဲ့ဘူးလေးတွေတဲ့ကိုထည့်ထားမယ်ဆိုရင်ဒီဘူးတွေကိုလွှင့်ပြစရာမလိုတော့ပါဘူးအခုဓာတုပစ္စည်းမပါဘဲတဘာဝပစ္စည်းတွေနဲ့လှုပ်ထားတဲ့စားလို့ရတဲ့ဘူးမျိုးပေါ်နေပါပြီဘူးလို့ပြောပေမဲ့သူကဂျယ်လီလုံးလေးတွေနဲ့တူတဲ့အရည်လုံးကလေးတွေပါဒီဘူးကလေးတွေဟာဘူးပေါင်းလိုလုံးဝိုင်းပြီးအရည်မျိုးစုံထည့်ထားလို့ရပါတယ်သူတို့ကိုတနေ့မှပလတ်စတစ်ဘူးတွေအစား၃လနှိုင်းလိမ့်မယ်လို့တီထွန်သူတွေကမျှော်လင့်ထားပါတယ်အထဲကိုဖောက်ပြီးမြင်ရတဲ့အရေလုံးကလေးတွေထဲမှာရေရိုးရိုးကိုဖြစ်စေအနံ့အရသာထည့်ထားတဲ့ရေကိုဖြစ်စေထည့်နိုင်ပါတယ်။ဒါကြောင့်လန်ဒန်မြို့တော်မှာကျုံနေရတဲ့ပလတ်စတစ်ရေဘူးပေါင်းများစွာနဲ့ပြည့်နေတတ်တဲ့အမှိုက်ပြဿနာကိုတနည်းတစ်လမ်းနဲ့ဖြေရှင်းပေးနိုင်လိမ့်မယ်လို့ယုံကြည်နေတာပါ။ဒီဘူးကလေးတွေကိုဘာကြောင့်စားလို့ရတာပါလဲ။လန်ဒန်မှာအခြေစိုက်တဲ့ Skipping Rocks Lab တခွဲခန်းလေးကိုထူထောင်ခဲ့တဲ့ပြည်သူကအင်ဂျင်နီယာလည်းဖြစ်ဒီဇိုင်းတီထွန်သူလည်းဖြစ်တဲ့ Rodrigo Garcia Gonzalez ကအခုလိုရှင်းပြပါတယ်
။ It's a membrane made of seaweed that can contain
water. ဒါကရေမောင်းနဲ့လုပ်ထားတာပါ။အဲထဲမှာရေဖြစ်ဖြစ်ဘယ်လိုအရေမျိုးဖြစ်ဖြစ်ထည့်လို့ရပါတယ်။သူက Agnite လို့ခေါ်တဲ့အညိုရောင်ရေမောင်းကနေထုတ်ထားတာဖြစ်ပါတယ်
။ Rodrigo ဟာ Kingston Tech ကသို့မှာ Product Design ပညာရပ်ကိုသင်ကြားပေးနေသူတစ်ဦးဖြစ်ပါတယ်။သူမှာမှတ်ပုံတင်ထားတဲ့ကိုယ်တိုင်တီထွန်ထုတ်လုပ်တဲ့ပစ္စည်းအတော်များများရှိပါတယ်။ National Dyson Design စုအပါအဝင် British နဲ့ Europe ပြည်သူကဆိုင်ရာစုအတော်များများလည်းရရှိထားသူဖြစ်ပါတယ်
။ We start with the seaweed as a raw material, but then there is a kind of like a several steps that is part of kind of like how we make this.
ကျွန်တော်ကရေမှော်ကိုကုညာအနေနဲ့စသုံးပါတယ်။အခုလိုအလုံးလေးတွေဖြစ်လာဖို့ရောအရေးထည့်လို့ရအောင်ခန်းနိုင်ရေးရှိဖို့ရောလောက်ရတဲ့အစင်ကအတော်များပါတယ်အခုတော့တကယ့်ကိုခိုင်ခိုင်ခန့်ခန့်ဖြစ်လာပါပြီဒီဘူးလေးတွေကအရေးထက်တာကိုခံနိုင်ဖို့လိုသလိုတချင်ထဲမှာလည်းပါဇက်ထက်ရောက်သွားရင်လက်ချောင်းထက်နစ်မနေအောင်ဖန်တီးရတဲ့အင်ဂျင်နီယာအလုပ်ပါဒါကိုအထက်နှစ်ထပ်လှူထားနိုင်အောင်လဲကျွန်တော်တို့ကြိုးစားနေပါတယ်တကယ်လို့အိတ်ထက်ထည့်သွားမယ်ဆိုရင်လည်းအခွန်နှွာပြီးအထက်ကအရေးကိုတောက်လို့ရအောင်လုပ်နေတာပါအ
ိုးဟိုအရေးလုံးကလေးတွေကိုဗြိတိန်နိုင်ငံလန်ဒန်နဲ့အမေရိကန်အနောက်ချမ်းဆန်ဖရန်စစ္စကိုမြို့တွေမှာအထူးဝယ်ရခြင်းပါပြီးနမူနာပေးတဲ့အခါမှာရေနဲ့အတူဘူးကိုပါတခါတည်းစားလို့ရရမှုတန်အံတော်ဖြစ်ခဲ့ကြသလိုတဘာဝဝင်းကျင်ထိမ့်သိမ့်ရဲ့အတွက်တိတ်ပြီးအဖိုးတန်တဲ့တီထွင်မှုတစ်ခုလို့မှတ်ချက်ပေးကြပါတယ်ဟုတ်ပါတယ်ဒီဘူးကွန်တွေကိုမစားဘဲလွှင့်ပြမယ်ဆိုရင်တို့ဟာရေမောနဲ့လှုပ်ထားတာမှုတရင်လေးပတ်တာတလကနေတလခွဲလောက်အတွင်းမှာပဲတဘာဝအလျောက်ပျက်စီးသွားနိုင်တာမှုပါ Skipping Rocks Lab ကအိုဟိုဘူးထုတ်လို့ရတာဝန်ခံတဦးဖြစ်တဲ့ Lissy Hosinger ကတော့သူတို့ရဲ့ဘူးတွေဟာတဘာဝဝင်းချင်တန့်ရှင်းအကူအညီပေးနိုင်တယ်လို့ပြောပါတယ
် Most people just grab a bottle of water, hold it for 5 minutes, drink it, throw it away.
ဒီဘူးဘူးဆိုရင်လူများစုအတွက်ကသူတို့လက်ထက်မှာ5မိနစ်လောက်ပဲထားတာပါတောက်ပြီးတော့လွှတ်ပြစ်လိုက်ကြတာပဲလေအဲ့ဒီပလတ်စတစ်ဘူးကနောင်အနှစ်900လောက်ထိပျောက်ပြတ်မသွားပါဘူးဒီတော့ဒါကိုဖြေရှာဖို့လုပ်တဲ့အခါမှာအခုကျမတို့လုပ်တာကပတ်ဝန်းကျင်အတွက်အသင့်ရှင်ဆုံးနည်းပါပလတ်စတစ်အိတ်ထဲထည့်ထားတာကိုမမြင်ချင်တော့အခုလိုမျိုးအရေးထဲတဲ့နည်းဆိုရင်အရေးကိုအရေးတိုင်းတောက်တဲ့သဘောပါ
လန်ဒန်ကသိမ်းစမစ်တခြားပြီးခဲ့တဲ့နှစ်တုန်းကစစ်တမ်းကောက်ခဲ့ရမှာတလအတွင်းသိမ်းဆီးနေရတဲ့ပလတ်စတစ်ဘူးကွန်က4000ကျော်လောက်ရှိနေတယ်လို့ London Municipal ရုံးကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါကြောင့် Rodrigo တို့အဖွဲ့က2019 April လစမ်းမှာသူတို့တီထွင်ထားတဲ့အိုဟိုအရေးလုံးကလေးတွေကိုမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။လွှတ်တော်သဘာဝဝန်ကျင်ကော်မတီဥက္ကဋ္ဌ Leon Copa ကတော့ဒါဟာဝန်ကျင်ညဉ့်ဉန်းမှုအတွက်အဖြေရှာနေတဲ့အထက်ကကောင်းတဲ့တစ်ခုဖြစ်ပေမဲ့ဒါနဲ့ပဲအဖြေရပြီဆိုတာမျိုးတော့မဟုတ်သေးပါဘူးလို့ပြောပါတယ်။ယထာဘူတာတွေလိုလူများသွားလာတဲ့နေရာမျိုးတွေအတွက်ရေပြန်ပြီးဖြစ်ပေးနိုင်တဲ့ဘူးမျိုးတွေတော့လူနေသေးတယ်လို့ဆိုပါတယ်။ရိုဒရီဂိုကတော့သူ့ဘူးကတစ်ခါသုံးပုံစံပဲဖြစ်နေသေးတယ်လို့ပြောပါတယ
်။ Every year we consume almost 10% more plastic bottles than the previous year.
ဒါကလို့ကြည့်မယ်ဆိုရင်တစ်နှစ်ထက်တစ်နှစ်ပလတ်စတစ်သုံးတာဆယ်ရာခိုင်နှုန်းလောက်ပိုပိုလာတာတွေ့ရပါတယ်။အခုကျွန်တော်တို့ရဲ့ပစ္စည်းကနောင်လာမယ့်ဆယ်စုနှစ်တွေလောက်မှပဲလူတွေနေ့တိုင်းသုံးတဲ့ပစ္စည်းတစ်မျိုးဖြစ်လာဖို့ရှိပါတယ်။အထူးသဖြင့်ရေကိုစောက်ကြမယ်ဆိုရင်ဒီလိုပုံစံမျိုးဖြစ်လာဖို့ရှိပါတယ်။အိုဟိုဟာပလတ်စတစ်ဘူးအလုံးအတွက်ဥပမာပြန်ပြီးဖြစ်လို့ရတဲ့ဘူးနေရာမျိုးမှာတော့အစားထုတ်နိုင်မယ်မထင်ပါဘူး။ဒါပေမဲ့ခဏလေးသုံးမဲ့ဘူးမျိုးအတွက်ဆိုရင်တော့ဒါကအကောင်းဆုံးဖြစ်မှာသိကြပါတယ်။
Skipping Rocks ဟာအိုဟိုကိုတီထွင်နိုင်မှုအတွက်အချိန်၃နှစ်ယူခဲ့ရပါတယ်။အခုအခါမှာတနေ့ကိုဘူး2000လောက်ပဲထုတ်နိုင်သေးတာဖြစ်ပြီးဂူးတဲ့ပိုးပြီးကောင်းအောင်ကြိုးစားနေပါတယ်လို့လစ်စီကပြောပါတယ
်။ So the moment is a semi-manual process. So there is a machine involved but it's
အခုလောလောဆယ်မှာထုတ်နေတဲ့ပုံစံကဆက်ကိုပဲလုံးဝသုံးတာမျိုးမဟုတ်သေးပါဘူး။ဆက်နဲ့လုပ်ပေမဲ့လည်းလူကလိုက်လုံနေရတာများပါတယ်။ဒါကြောင့်မလို့တနေ့ကိုအရေးလုံး1000ကနေ2000လောက်အထိပဲထုတ်နိုင်သေးပါတယ်။တကယ်လို့ဆက်နယ်ကြီးပဲလှုပ်လာနိုင်မယ်ဆိုရင်တော့တနေ့ကိုတသိန်းလောက်ထုတ်လာနိုင်မှာပါ
။သူတို့ကုမ္ပဏီကစားသုံးသူပရိသတ်အမျိုးမျိုးအတွက်စဉ်းစားပြီးထုတ်လုပ်ဖို့လုပ်နေပါတယ်။ဒီထက်ကအပြေးပြိုင်ပွဲလိုပွဲမျိုးတွေမှာပလတ်စတစ်ရေဘူးဟောင်းပြဿနာကတိတ်ပြီးကြီးမားနေတာမို့ဒါကိုပါအဓိကဦးစားပေးတယ်လို့ရေရှည်ခံမဲ့ဆိုင်ပေါ်တင်ရောင်းနိုင်မဲ့အနေအထားထိပါရောက်ဖို့အတွက်လုပ်နေကြတာဖြစ်ပါတယ်။
We're still working on things like extending the shelf life.
Tomorrow ye Oho Blue တွေကိုဆိုင်ပေါ်မှာတင်ရောင်းနိုင်အောင်လို့အထူးအပါပုံစံမျိုးမျိုးနဲ့လုပ်နိုင်မှုစူးစမ်းနေတုံးပါရှင်။တကယ်လို့သာရေရောဘူးရောတစ်ခုလုံးကိုဝါးစားပစ်ချင်လာတဲ့မာရသွန်ပြေးပွဲလိုနေရာမျိုးအတွက်ဆိုရင်တော့အခုလိုပုံစံကိုပဲပိုကောင်းအောင်ထွင်ဖို့လုပ်ရမှာပါ
။ Skipping Rock Lab Company ဟာ Oho Blue တွေကိုပုံစံအမျိုးမျိုးနဲ့ထုတ်နိုင်ဖို့အတွက်စဉ်းစားနေကြသလိုဒီဘူးတွေထဲမှာအရက်ပါဝင်အရေးအမျိုးမျိုးကိုပါထည့်နိုင်ဖို့လည်းစူးစမ်းနေကြပါတယ်။EIT ဥရောပတီထွင်မှုနဲ့ဤပညာတက္ကသိုလ်က Climate KIC အစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့ Skipping Rock Lab ဟာ2004ခုနှစ်မှာတဘာဝဝန်းကျင်ဆိုင်ရာနိုင်ငံတကာဤပညာဆုကိုရခဲ့တယ်လို့2015ခုနှစ်မှာ SEA ဆုနဲ့2016ခုနှစ်မှာ UK Energy Club ဆုတွေကိုရခဲ့ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှပြန်ပြီးဆောင်ကြပါဦး
တော်ရင်မျိုးတဲ့အသိပ္ပံနိုင်ကြီးပညာကဏ္ဍကိုနားဆင်ကြရတာပါ VOA ကနေအစီအစဉ်တွေဆက်ပြီးတင်ဆက်နေပါတယ
် American Soul ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်2018ခုနှစ်အတွင်းနိုင်ငံပေါင်း45နိုင်ငံကလူသားပေါင်း80လောက်ဟာအရေးပေါ်ဆန္ဒရိက္ခအကူအညီတွေလိုအပ်မယ်လို့ Fuse Net လို့ခေါ်တဲ့ငတ်မွတ်ချင်းဘေးအန္တရာယ်ချိုတင်အသိပေးရေးကွန်ရက်အဖွဲ့ကသတိပေးချက်ထုတ်ပြန်ထားပါတယ်ဆိုဝါလာတဲ့မုခောင်ရေရှားမှုနဲ့စီးပွားရေးမတည်ငြိမ်မှုတွေဟာပြဿနာရဲ့အစိပ်ပိုင်းတစ်ခုဖြစ်ပြီးအကျန်းဖက်ပဋိပက္ခတွေဟာလည်းဒီအထက်မှာပါဝင်တယ်လို့ဆိုပါတယ်တကယ်တော့ပဋိပက္ခတွေဟာလူတွေကဖန်တီးတဲ့ပြဿနာတွေဖြစ်ပြီးတခြားကိစ္စရပ်တွေကလည်းအခြေအနေကိုဆိုးဝါးစေတယ်လို့ USAID က Food for Peace ငြိမ်းချမ်းရေးအတွက်စာနာရိတ်ခါဌာနကယာယီညွှန်ကြားရေးမှူး Matthew Nims ကပြောပါတယ်ဒီပြဿနာတွေဟာတောင်ဆူဒန်နိုင်ဂျီးရီးယားနဲ့ယင်မင်နိုင်ငံအတွက်ပိုပြီးမှန်ကန်ပါတယ် တောင်ဆူရနိုင်ငံရဲ့ဒဇိတ်ဒေသဟာငတ်မုတ်ချင်းဘေးအန်ဒီယန်နဲ့ရင်ဆိုင်ရနိုင်တဲ့ဒေသအဖြစ်ဖေဖော်ဝါရီလနောက်ပိုင်းကကြီးညာခဲ့ပြီးနိုင်ဂျီးရီးယားနဲ့ယေမင်တို့ဟာလည်းငတ်မုတ်ချင်းဘေးအန်ဒီယန်နဲ့ရင်ဆိုင်ရနိုင်ခြေများတဲ့နိုင်ငံတွေဖြစ်ပါတယ်။တောင်ဆူရန်သမ္မတဆီလ်ဗာကီးနဲ့ဒုသမ္မတရီယက်မချဲတို့နှစ်ဦးအကြားကအာဏာလွတ်မှုတွေကြောင့်တောင်ဆူရန်နိုင်ငံမှာ2013ခုနှစ်ဒီဇင်ဘာလကစလို့ပြည်တွင်းစစ်စတင်ခဲ့တာဖြစ်ပါတယ်။အခုလိုလူတွေကဖန်တီးတဲ့ပဋိပက္ခကြောင့်တောင်ဆူရန်နိုင်ငံရဲ့စုစုပေါင်းလူဦးရေထက်ဝက်နဲ့ညီမျှတဲ့လူပေါင်း 9.5 သန်းဟာငတ်မုတ်ချင်းဘေးအန္တရာယ်ရင်ဆိုင်ရနိုင်တယ်လို့ခန့်မှန်းထားကြပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကလူပေါင်း 9.2 သန်းလောက်အထူးသဖြင့်နေရရွှေ့ပြောင်းခံထားကြရတဲ့ဘော်နိုပြည်နယ်အတွင်းကလူတွေဟာဇွန်လအတွင်းဆိုးဝါးတဲ့ဆန္ဒရိက္ခာရှာပါမှုနဲ့ရင်ဆိုင်ရနိုင်ပါတယ်။2016ခုနှစ်အတွင်းအဲ့ဒီပြည်နယ်ထဲမှာငတ်မုတ်ချင်းဘေးအန္တရာယ်ရင်ဆိုင်ခဲ့ရတဲ့ဆိုတဲ့လက္ခဏာတွေတွေ့ရပြီးလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့အစည်းတွေအဲ့ဒီဒေတာကိုမရောက်နိုင်တဲ့အတွက်ဒီပြဿနာဟာဆက်လက်တည်ရှိနေဆဲဖြစ်လိမ့်မယ်လို့ Food for Peace ငင်းချမ်းရေးအတွက်ဆန္ဒရိက္ခာဌာနကယာယီညွှန်ကြားရေးမှူး Matthew Nims ကပြောပါတယ်။နိုင်ဂျီးရီးယားနိုင်ငံအတွင်းကချက်ရေကန်ဂျိုင်ဝမ်ဒေတာမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေရဲ့ဒဏ်တွေကိုခံစားနေရတဲ့သူတွေအတွက် American ပြည်ထောင်စုက2016ခုနှစ်အတွင်းမှာဒေါ်လာ386သန်းအကူအညီပေးခဲ့ပြီးဖြစ်တယ်လို့လည်းယာယီညွှန်ကြားရေးမှူး Nims ကပြောပါတယ်။ယမန်နိုင်ငံမှာလူပေါင်း18တန်းဟာဆန္ဒရိက္ခာရှာပါမှုနဲ့ရင်ဆိုင်နေရပြီးအဲ့ဒီထက်က9တန်းဟာအရေးပေါ်ဆန္ဒရိက္ခာအကူအညီလိုအပ်နေပါတယ်။ယမန်နိုင်ငံအတွင်းလူသားချင်းစာနာမှုအကူအညီအဖြစ်2016ခုနှစ်ဘန်နာနစ်ကစလို့ဒေါ်လာ432တန်းအမေရိကန်ပြည်ထောင်စုကအကူအညီပေးခဲ့ပြီးဖြစ်ကြောင်းယာယီညွှန်ကြားရေးမှူး Nims ကပြောပါတယ်။တောင်ဆူရန်နိုင်ငံမှာငတ်မုတ်ချင်းဘေးရန်အဖြစ်မကျေညာခင်တန်းနိုင်တဲ့လောက်အများဆုံးလူအသက်တွေကိုကယ်တင်ဖို့ကြိုးစားတဲ့အနေနဲ့အကူအညီတွေကိုအမေရိကန်ပြည်ထောင်စုကချက်ချင်းပို့ပေးသွားမှာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုဟာတောင်ဆူရန်နိုင်ငံအတွက်လူသားချင်းစာနာမှုအများဆုံးအကူအညီပေးနေတဲ့နိုင်ငံဖြစ်ပြီး2013ခုနှစ်ဒီဇင်ဘာလမှာပြည်ပကတွေစတင်ခဲ့တဲ့အချိန်ကစလို့အမေရိကန်ဒေါ်လာ 2.1 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။လူကျေဝွန်အရာရောအမေရိကန်ပြည်ထောင်စုအတွက်ဓာတ်ရအကျိုးရှိတဲ့အတွက်ကြောင့်ရောကမ္ဘာတစ်ဝန်းလူသားချင်းစာနာမှုအကူအညီတွေကိုအမေရိကန်ပြည်ထောင်စုကဆက်လက်ပံ့ပိုးပေးသွားဖို့တန်ဋိဌာန်ချထားကြောင်းငင်းချမ်းရေးအတွက်စာနာရိတ်ခါဌာနကယာယီညွှန်ကြားရေးမှူးမက်သျူးနင်းစ်ကပြောပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားအမြင်နဲ့တာဖြစ်ပြီး VO ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။အခုတော့သတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြမှာဖြစ်ပါတယ်။
ဖြစ်တဲ့နိုင်ငံပါရီမြို့တော်မြို့လယ်မှာဂျာတာရင်းနေတုန်းကဒီပြစ်ခတ်ရဲတယောက်သေးဆုံးခဲ့တဲ့ပြစ်ခတ်မှုလုပ်ခဲ့သူဟာအသက်39နှစ်အရွယ်ကာရင်ရှော်ဖီဆိုသူဖြစ်ပြီးတော့အရင်ကလည်းရဲတပ်ဖွဲ့အပေါ်တိုက်ခိုက်ဖို့ကြိုးစားမှုအပါအဝင်ရဲမှတ်တမ်းဝင်နေသူဖြစ်တယ်လို့ဒီအစိုးရရှေ့နေဖရန်ဆွာမော်လင်ကတောက်ကြနေမှာပြောကြားခဲ့ပါတယ်ဖြစ်တဲ့နိုင်ငံမှာထွေထွေရွေးကောက်ပွဲကိုတနင်္ဂနွေနေ့မှာကျင်းပတော့မှာမို့ရွေးကောက်ပွဲနေ့မှာလုံခြုံရေးတင်းချက်ဖို့အတွက်ကိုလည်းပြင်ဆင်နေပါတယ်။တောက်ကြနေတုန်းကနောက်ဆုံးမဲဆွယ်ရက်ဖြစ်ပေမဲ့လည်းအဓိကသမ္မတလောင်းတွေဖြစ်ကြတဲ့ Emmanuel Macron, François Fillon နဲ့ Marie Le Pen တို့ကဒီတိုက်ခိုက်မှုကြောင့်စီးယုံမဲဆွယ်မှုတွေကိုဖျက်ခဲ့ပါတယ်။လက်ရရင်သမ္မတလောင်း Jean-Luc Mélenchon တယောက်ပဲပါရီမြို့တော်မှာမဲဆွယ်ပွဲကိုလုပ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာတော့အရင်သမ္မတဟောင်းဘရက်အိုဘားမားလက်ထက်ကထုတ်ပြန်ခဲ့တဲ့အကောက်ခွန်ဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့ညွှန်ကြားမိန့်ကိုသမ္မတဒေါ်နယ်ထရမ့်ကတောက်ကြနေကလက်မှတ်ရေးထိုးခဲ့ပါတယ်။သုံးသပ်ချက်တွေကိုရက်တရ80ရက်အတွင်းမှအစည်းအခမ်းစားဖို့အတွက်ဗန်နာယီဝင်ကြီးစတီဗင်မနူရှန်ကိုသမ္မတကညွှန်ကြားလိုက်တာပါ။ပြီးခဲ့တဲ့18လအတွင်းပြဋ္ဌာန်းခဲ့တဲ့အကောက်ခွန်ဆိုင်ရာစည်းမျဉ်းစည်းကမ်းတွေကိုပြန်လည်သုံးသပ်ဖို့ဗန်နာယီဌာနချုပ်မှလုပ်တဲ့လက်မှတ်ထိုးပွဲမှာသမ္မတကအမိန့်ထုတ်ခဲ့တဲ့အပြင်ဒီအမေရိကန်စီးပွားရေးဂျာစတင်နေတဲ့2010တုန်းကပြဋ္ဌာန်းခဲ့တဲ့ဗန်နာယီဆိုင်ရာပြုပြင်ပြောင်းလဲမှုတွေကပယ်ဖျက်စရာပိုကောင်းအောင်လုပ်စရာတွေကိုလည်းပြင်ဆင်ဖို့သမ္မတထရမ့်ကညွှန်ကြားခဲ့ပါတယ်။တခါအမေရိကန်ပြည်ထောင်စုမြို့ကြီး16မြို့မှာကျောင်းသူကျောင်းသားတွေအပါအဝင်အရသာလူငယ်သိပ္ပံပညာရှင်တွေကသူတို့နေထိုင်တဲ့ဒေသမှာရှိတဲ့အပင်တံတားမျိုးစိတ်တွေကိုမှတ်တမ်းတင်ပြီးတော့တဘာဝမှာမျိုးစိတ်အများအပြားပောက်ကွယ်မဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာတွေဒေသဆိုင်ရာမျိုးကွဲတွေနဲ့ပတ်သက်ပြီးတော့သိပ္ပံပညာရှင်တွေနားလည်အောင်ကူညီနေကြပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမဆုမြတ်မွန်ပြောပြခဲ့တာပါ။ဒီမနက်တည်းအစီအစဉ်ထုတ်လုပ်ရေးမှူးကဒေါခင်မျိုးသက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Gates Home ဖြစ်ပါတယ်။ VOA American တန်းမနက်ပိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 48 50တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.